Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းကျက်တင်မင်္ဂလာဖြာဖြာနဲ့တည်ဆုံတဲ့မနက်ခင်းကြကြပါစေခင်ဗျာ VOA American တန်ရဲ့2015 February 8ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီလိုင်းဒိုမီတာ3240 4850နဲ့လိုင်းလက်190တို့ကနေတက်ရိုက်တင်ဆက်နေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါယူကရိန်းရှေ့ဘက်မှာတိုက်ပွဲတွေရရေးဂျာမန်ပြင်သစ်အစီအစဉ်ဟာပိုပြီးအသေးစိတ်တယ်လို့အမေရိကန်ကပြောပါတယ် IS စစ်သွေးကြောတွေကိုဂျော်ဒန်နိုင်ငံကတိုးရင်မြောက်စစ်တပ်လေကြောင်းကတိုက်ခိုက်ပါတယ်ရီမင်မှာဟူတီတပုံတွေအာဏာရယူတာတွေကိုနိုင်ငံသားတွေကရောအင်ဂျင်တွေကပါကန့်ကွက်ကြပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ68ကြိမ်မြောက်မွန်အမျိုးသားနေ့ကိုပြည်ပရောက်မွန်တိုင်းသားတွေကလည်းအမေရိကန်ပြည်ထောင်စုယူတာပြည်နယ်မှာကျင်းပခဲ့ကြပါတယ်။ဘာကြောက်ပါလဲ
။ဘယ်နေရာပဲရောက်ပဲလေ။ကိုဒီမြို့သားနေဆိုတာမြို့ချစိတ်တာရေးရှည်တိရခိုင်အောင်အမျိုးဇာတိကောင်ဇာတိမန်ထိုင်းတိုင်း
ဒီအကြောင်းမေးမြန်းချက်နဲ့အတူပညာရေးဥပဒေပြင်ဆင်ရေးလေးပွင့်ဆိုင်ဆွေးနွေးပွဲဒုတိယကြိမ်ပြတ်သွားပြီးနောက် NNER အကြီးအကဲဒေါက်တာသိန်းလွင်ကိုပညာရေးဒုဝန်ကြီးကတွေ့ဆုံတာဘာကြောက်ပါလဲဆိုတာလေးတင်ပြအောင်မှာပါ။အပတ်စဉ်ကဏ္ဍလေးဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဒေါ်လာလတန်းရဲ့ American Indian English စာနဲ့အတူစနေညဓာတ်ရိုက်လေးလိုင်းဆွေးနွေးကနေကိုလည်းပြန်လည်တင်ဆက်သွားမှာပါအခုတော့တင်းတင်းငုံနေမနဲ့နောက်ဆုံးရနိုင်ငံတကာသတင်းကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကစီရင်ခံပါလိမ့်မယ်ခင်ဗျာ
ယူကရိန်းရှေ့ဘက်ကတိုက်ပွဲတွေအဆုံးသတ်စီဖို့ပြင်သစ်ဂျာမန်ပူးတွဲရေးဆွဲတဲ့အစည်းအဝေးဟာမအောင်မြင်ခဲ့တဲ့စက်တင်ဘာလကအပြည့်ရသဘောတူညီချက်ပေါ်အခြေခံထားတာဖြစ်ပေမဲ့အချိန်တတ်မှတ်ချက်ဆိုင်ရာပိုပြီးအသေးစိတ်တွေပါဝင်တယ်လို့အမေရိကန်နိုင်ငံသားဌာနကပြောပါတယ်ကွာချချက်ကတော့ဘယ်လိုအကောင့်ထည့်ဖို့မယ်ဆိုတာနဲ့အချိန်ကာလပိုင်းအစီအစဉ်တွေပို့ပြီးအသေးစိတ်ပါဝင်ပေမဲ့ Minsk သဘောတူညီချက်နဲ့ကြေကြေပြန့်ပြန့်ကန့်ညီရဲလို့စနေနေ့က Munich မြို့မှာကျင်းပတဲ့နိုင်ငံတကာလူမျိုးရေးဆိုင်ရာညီလာခံတစ်ခုအတွင်းအမေရိကန်နိုင်ငံသားဌာနအကြီးတန်းတာဝန်ရှိသူတို့ကသတင်းတောက်တွေကိုပြောတာပါဒီအစီအစဉ်ဟာယူကရိန်းကတိုက်ပွဲတွေအဆုံးသတ်စေဖို့နောက်ဆုံးအခွင့်အရေးတွေကတစ်ခုဖြစ်တယ်လို့ပြင်သစ်သမ္မတ François Hollande ကပြောပါတယ်အစီအစဉ်အောင်မြင်မှာလားဆိုတာရှင်းရှင်းလင်းလင်းမရှိပါဘူးလို့ဂျာမန်ဝန်ကြီးချုပ် Angela Merkel က Munich မြို့မှာပြောပါတယ်နောက်ထပ်လက်နက်ခရမ်းမီးကြောက်တွေကပဋိပက္ခကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူးဆိုပြီးယူကရိန်းကိုအနောက်နိုင်ငံတွေကလက်နက်ထောက်ပံ့မဲ့အကြံစီကိုလည်းဂျာမန်ဝန်ကြီးချုပ်ကကန့်ကွက်တဲ့သဘောပြောပါတယ်။ဒါပေမဲ့လည်းယူကရိန်းတပ်ဖွဲ့တွေအတွက်လက်နက်ခရမ်းမီးကြောက်တွေထောက်ပံ့နိုင်ခြင်းအပေါ်အမေရိကန်ပြည်ထောင်စုနဲ့ဥရောပအကြားသဘောထားကွဲလွဲတာမျိုးမရှိပါဘူးလို့အမေရိကန်တာဝန်ရှိသူတွေကညင်ပါတယ်
။ဂျော်ဒန်တွေရဲ့လေကြောင်းစစ်ဆင်ရေးတွေကလည်း IS Islamic စစ်တွေးကြော်တွေဖမ်းထားတဲ့အမေရိကန်တစားကန်တဦးတေဆုံးခဲ့ရတယ်လို့ပြောကြားချက်အတွက်အခုထိအတိမပြုတ်နိုင်သေးချိန်မှာပဲဂျော်ဒန်တွေကတတိယမြောက်နေ့ဖြစ်တဲ့ IS Islamic စစ်တွေးကြော်တွေကိုပြစ်မှတ်ထားပြီးစနေနေ့မှာလဲ Jet တိုက်လျင်တွေနဲ့တိုက်ခိုက်နေပါတယ်။စီးရီးယားမှာဒီဇင်ဘာလကလေးကအဖမ်းခံနေရတဲ့ဂျော်ဒန်တိုက်လျင်မှုကို IS စစ်တွေးကြော်တွေတပ်ဖြတ်ခဲ့တဲ့အတွက်လက်စားချေတဲ့အနေနဲ့ဂျော်ဒန်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ပြီးလက်စားချေနေတာဖြစ်ပါတယ်။ UAE နိုင်ငံကလည်းသူ့ရဲ့ F-16 တိုက်လျင်တပ်ဖွဲ့တစ်ဖွဲ့ကိုဂျော်ဒန်ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုအကူအညီပေးဖို့အတွက်အမိန့်ပေးခဲ့ပါတယ်။ဒီသတင်းကိုတော့ WAM အစိုးရသတင်းဌာနကနေကြေညာခဲ့တာပါ။ဂျော်ဒန်နဲ့ UAE နှစ်နိုင်ငံစလုံးဟာ IS စစ်တွေးကြော်တွေကိုအီရန်နဲ့ဆီးရီးယားမှာသူတို့တင်ပိုက်ထားတဲ့နေမီတွေကနေတိုက်ထုတ်နေတဲ့ American ဥဆောင်တဲ့မဟာမိတ်အဖွဲ့ကအဖွဲ့ဝင်တွေဖြစ်ပါတယ်။ IS စစ်တွေးကြော်တွေဖမ်းထားတဲ့ American အမျိုးသမီးကေလာမူလာရဲ့ကံကြမ္မာကိုဂုဏ်ရီမသိရသေးပေမဲ့မဟာမိတ်တွေတက်တွေကတော့စနေနေ့အထိလေကြောင်းတိုက်ခတ်မှုတွေကိုဆက်လက်ဆင်နွှဲနေတာပါ။ကေလာရဲ့မိသားစုဝင်တွေကတော့"သူမအသက်ရှင်ရရှိနေမယ်"လို့မျှော်လင့်ထားကြောင်းတောက်ကြံနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သူမတေဆုံးပြီလို့စစ်သွေးကြော်တွေကပြောပေမဲ့အခုထိခိုင်လုံးနဲ့ထောက်ထားမရသေးဘူးလို့သမရအင်ဗျူကပြောပါတယ်။ဂျော်ဒန်အာနာပိုင်တွေကတော့သူတို့ရဲ့တိုက်လင်းမှုကိုစစ်သွေးကြော်တွေတက်ပြီးတက်လာလောက်ကျမ်းမှာဗီဒီယိုထုတ်ပြန်ခဲ့တာလို့ဆိုပါတယ်။မူလာဟာ IS စစ်သွေးကြော်တွေဖမ်းထားတဲ့နောက်ဆုံးအမေရိကန်နိုင်ငံသားပါ။အရင်ဖမ်းထားသူ၃ဦးစလုံးကိုတော့ခေါင်းဖြတ်တပ်ပစ်ခဲ့ပြီးဖြစ်ပါတယ်
။ရီမင်နိုင်ငံမှာရှီးယားတပုန်တွေကနိုင်ငံအာဏာရယူလိုက်တဲ့ပေါ်ထောင်ပေါင်းများစွာသောရီမင်နိုင်ငံသားတွေလက်မထွက်ဆန္ဒပြကြတာနဲ့အများအင်းဂျင်ပင်လယ်ကွေ့နိုင်ငံတွေကလည်းအာဏာသိမ်းမှုတစ်ခုအဖြစ်စနေနေ့မှာပြစ်တင်ရှုတ်ချလိုက်ကြပါတယ်။ဆွန်နီမွတ်စလင်အုပ်ချုပ်တဲ့ဆော်ဒီအာရေဗျာနဲ့အာရဗ်စော်ဘော်များပြည်တော်စုတို့ဦးဆောင်တဲ့6နိုင်ငံပါပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ကောင်စီကဟူဒီတပုံဦးဆောင်ပြီးတိုင်းပြည်အာဏာရယူတာကိုလက်မခံနိုင်တဲ့အရှိန်တိုးမြင့်မှုဖြစ်တယ်လို့ပြောပါတယ်။ဒါဟာနိုင်ငံရဲ့လူညိုရေးနဲ့တည်ငြိမ်ရေးကိုချိန်ချောက်နေတယ်လို့လည်းပြောကြပါတယ်။ဒါပေမဲ့လည်းတပုံခေါင်းဆောင်အဗ်ဒယ်မာကာအယ်ဟူဒီကတော့ဒါဟာနိုင်ငံရဲ့လက်ဟာမှုကိုဖြစ်ဆွတ်တာဖြစ်ပြီးရီမင်နူရူရဲ့အကျိုးစီးပွားအတွက်ဖြစ်တယ်လို့စနေနေ့ကပြောတဲ့မင်းကုန်းထဲမှာထည့်ပြောသွားပါတယ်။ ဆန္ဒမျိုးတော်အပါအဝင်ယမီနိုင်ငံရဲ့မြို့ကြီးအများပြားမှာဆန္ဒပြပွဲတွေဖြစ်တဲ့ပြင်တမရနန်းတော်နာမှာစနေနေ့ကဘုံတလုံးပေါက်ခွဲတာကြောင့်လူသုံးဦးထဲမှာနေတဲ့ဟန်ရသွားပါတယ်။ဟူတီလက်နက်ကင်တွေကယမီလွတ်တော်ကိုတောက်ကြနေမှာဖြစ်သိမ်းလိုက်ပြီးဆွန်နီလူများစုဖြစ်တဲ့တိုင်းပြည်ကိုအုပ်ချုပ်မဲ့အစီအစဉ်ကိုကျင်းပတာပါ။ယမီနိုင်ငံဟာဆော်ဒီအာရေဗျနိုင်ငံတောင်ပင်နာအာရေဗျကျွန်းဆွယ်ပေါ်မှာတည်ရှိပါတယ်။ဟူတီလက်နက်ကင်တွေရဲ့အစီအစဉ်ဟာယမီရဲ့နိုင်ငံရေးအကျပ်တဲအတွက်အားလုံးသဘောတူညီချက်ပေါ်အခြေခံတဲ့စံနှုန်းကိုမပြည့်မီဘူးဆိုပြီးအမေရိကန်ပြည်ထောင်စုကတောက်ကြနေမှာပယ်ချပါတယ်။
ကင်ညာနိုင်ငံနိုင်ရိုဘီမှာစနေနေ့မနေ့အစောပိုင်းကလွှတ်တော်အမတ်တဦးတနက်နဲ့ပြစ်ဒဏ်ခံခဲ့ရပြီးသူ့ရဲ့ကိုယံတော်နှစ်ယောက်ပြင်ကားမောင်းသမားပါအသက်ခံခဲ့ရပါတယ်။အသက်ခံရသူဟာကာပီတီပါတီကဂျော့ချ်မူချာယီဖြစ်ပြီးသူ့မိသားစုစီကပြန်လာလမ်းမှာအခုလိုတနက်သမားတွေရဲ့တိုက်ခိုက်မှုကိုခံခဲ့ရတာဖြစ်ပါတယ်။တေဆုံးကုန်ကိုကြည့်ရင်အဆုံးစီရင်ကွတ်မြက်ခဲ့တဲ့ပုံစံမျိုးတွေ့ရတယ်လို့ရဲရရှိသူကပြောပါတယ်။ဒီလိုတက်ဖြတ်မှုကြောင့်အလွန်အံ့ဩခဲ့ရတယ်လို့ဒါလို့ဝမ်းနဲ့စိတ်ပြေရာအကြောင်းကင်ညာသမားကအခုရူကန်ညာတာကပြောပါတယ်ဒီတနတ်သမားတွေကိုအမြန်ဖမ်းမိအောင်ရဲတွေကအာတုံခွန်ဆိုင်လှုပ်ဆောင်မယ်လို့သူမျှော်လင့်ထားကြောင်းလည်းပြောပါတယ်ကင်ညာလွတ်တော်အများစုလွတ်တော်မှအဒဲဦးဒအာလီကတော့သူဟာအခုတက်ဖြတ်မှုအတွက်စုံစမ်းစေးပေးဖို့တောင်းဆိုလိုက်ပြီးဒါဟာလူမဆန်တဲ့ရက်ဆက်တဲ့လုပ်ရလို့ဆိုပါတယ်အစိုးရအနေနဲ့နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်ကိုအကာအကွယ်ပေးရမယ်တာဝန်ရှိတယ်လို့လည်းပြောပါတယ်အတိုက်ခံခေါင်းဆောင်ရီလာအိုဒင်းကာကတော့ဒီလွတ်တော်မှအသက်ခံရမှုအတွက်ရှုံချလိုက်ပြီးဒါဟာကင်ညာနိုင်ငံမှာနိုင်ငံရေးအကျံဖက်မှုတွေပုံမကျေပြန့်လာတဲ့လက္ခဏာဖြစ်တယ်လို့လုံခြုံမှုမရှိတာကိုပြသနေတယ်လို့ဆိုပါတယ်။ကင်ညာနိုင်ငံဟာအစ္စလာမစ်စစ်သွေးကြွတွေနဲ့ဆက်နွယ်နေတဲ့အကျံဖက်မှုတွေကိုခံစားနေရတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ
်။ UAE ဗရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်။ VOA ကဆက်လက်တင်လွှင့်နေပါတယ်။မြောက်ကိုရီးယားနိုင်ငံဟာပြစ်မှတ်ကိုအတိအကျထိမှန်အောင်ပြစ်ခတ်နိုင်တဲ့ပယ်ထေးဒုံးကြီးအစ်တစ်စင်းကိုစမ်းသပ်လိုက်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကစနေနေ့မှကြေညာပါတယ်။တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစီရေးလေ့ကျင့်မှုမစခင်မှာအခုလိုဒုံးကြီးပြစ်လွတ်ဆန်းသက်တာပါဒီစီရေးလေ့ကျင့်မှုကိုမြောက်ကိုရီးယားကပြစ်တင်ဝေဖန်နေတာပါဒုံးကြီးပြစ်ခတ်ဆန်းသက်တဲ့နေ့ရက်ဒါမှမဟုတ်နေရာကိုနိုင်ငံပိုင်သတင်းဌာနကမပြောဘဲခေါင်းဆောင်ခင်ဂျွန်အန်တိရှိခဲ့တယ်လို့ဖော်ပြပါတယ်တိုက်ချင်းပြစ်ဒုံးကြီးဟာရုရှားကထုတ်တဲ့လက်နက်တမျိုးနဲ့စင်တူပုံရတယ်လို့သတင်းဌာနတွေကမေးမြန်းတဲ့ကြွမ်းကျင်သူတွေကပြောပါတယ်ရုရှားလိုဒုံးကြီးဟာပင်လယ်ရေမျက်နှာပြင်အထက်မီတာအနည်းငယ်ကနေအင်မတန်မြန်တဲ့နှုံးနဲ့ကပ်ပြတ်နိုင်ပါတယ်မြောက်ကိုရီးယားဟာနျူကလ িয়ার နဲ့ဒုံးကြီးလက်နက်ထုတ်လို့ရေးအစီအစဉ်တွေကြောင့်နိုင်ငံတကာရဲ့အရေးယူတန်ခတ်မှုတွေနဲ့အပြင်းထန်ဖိအားပေးခံနေရပါတယ
်။ဗုဒ္ဓဖူးနေ့က Trans Asia Jet လင်းပြတ်ကျခဲ့တာဟာလေယာဉ်မှုရဲ့မှောင်ဝင်းမှုကြောင့်ဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေတွေးရှိခဲ့တာမို့အခု Trans Asia လေယာဉ်မှုတွေကိုစနေနေ့ကစတင်ပြီးအရေးအချင်းပြည့်မီမှုရှိမရှိစစ်ဆေးမှုတွေလုပ်နေပြီဖြစ်ပါတယ်။ထိုင်ဝမ်နိုင်ငံရဲ့အရက်ဖက်လေကြောင်းစီမံခန့်ခွဲဌာန CAA ရဲ့ညွှန်ကြားချက်အရ ATR ပိုင်လော့81ယောက်ဟာစာမေးပွဲပြန်ဖြေကြမှာမို့ Trans Asia လေကြောင်းကလာမယ့်3ရက်အတွက်သူ့ရဲ့လေကြောင်းခီးစဉ်90ကျော်ကိုဖျက်သိမ်းထားပါတယ်။အခုပြတ်ကျသွားတဲ့လင်းကြောင်းလူပေါင်း40ကျော်တည်ဆုံးခဲ့ပြီး15ဦးကိုတော့အသက်မသေးကယ်တင်နိုင်ခဲ့တာပါ။လင်းပြတ်ကျသွားတဲ့ခီလောင်းမြစ်ထဲပျောက်ဆုံးနေတဲ့လူ3ဦးကိုဂူဒီဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။အင်ဂျင်နှလုံးတက်လင်းဆက်ချွတ်ရင်းခဲ့တဲ့အတွက်လင်းပြတ်ကျရတယ်လို့စုံစမ်းစစ်ဆေးမှုတွေကတောက်ကြန်နေမှာပြောပါတယ်။ ATR 82 600အမျိုးအစားလင်းဟာဗုဒ္ဓဘူးနယ်မနက်ကတိုက်ပွဲကဆုံရှမ်းလေစိတ်ကနဲ့စတဲ့ပြီးမကြခင်မှာပဲမြစ်ထဲကိုပြတ်ကျခဲ့တာဖြစ်ပါတယ်။လင်းမှာပွားတဲ့အချက်လက်နဲ့အတန်ဖန်းမှတ်တမ်းတင်ဆက်အရညာဘက်အင်ဂျင်ဟာစတဲ့ BB ဂျန်38စက္ကန့်မှာအလုံးမလုံးတော့တာတွေ့ရတယ်လို့ထိုင်ဝမ်လေကြောင်းလုံခြုံရေးကောင်စီအရာရှိတွေကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။လင်းမှုတယောက်ကညာဘက်ဆက်ကိုပိတ်ရမယ်အစားဘဲဘက်ကဆက်ကိုမှားပိတ်မိပြီးပြန်ဖွင့်ဖို့ကြိုးစားခဲ့ပေမဲ့လင်းမှုဆက်ပြန်မနှိုးနိုင်ခင်မှာပဲလင်းပြတ်ကျသွားခဲ့တယ်လို့ဆိုပါတယ်။လင်းပြတ်မကျခင်လင်းမှုအကူအညီတောင်းတာကိုနောက်ဆုံးကြားရတယ်လို့လေကြောင်းထိန်းချုပ်ရေးတွေကပြောပါတယ်။
နိုင်ဂျီးရီးယားနိုင်ငံမှာဘူဂိုဟာရမ်အဖွဲ့ရဲ့လက်နက်ကင်တုံးချမှုကြောင့်လူညုံရေးစိုးရိမ်နေတဲ့ဖေဖော်ဝါရီလ14ရက်နေ့မှာကျင်းပမယ့်သမရရွေးကောက်ပွဲကိုသတင်း6ပတ်ရှေ့လိုက်တယ်လို့စနေနေ့မှာကြေညာပါတယ်။ဝန်ထမ်းတွေ၊မဲဆန္ဒရှင်တွေ၊ရွေးကောက်ပွဲလီလာဆောင်ကြည့်သူတွေနဲ့ရွေးကောက်ပွဲဆိုင်ရာပစ္စည်းပစ္စည်းရာတွေရဲ့လူညုံရေးကိုအာမခံချက်မပေးနိုင်ဘူးဆိုရင်အပြစ်မဲ့လူငယ်အမျိုးသားအမျိုးသမီးတွေရဲ့အသက်တွေနဲ့လွတ်လပ်တရားမျှတပြီးယုံကြည်ရတဲ့ရွေးကောက်ပွဲတွေဖြစ်ဖို့အကြီးအကျယ်ထိခိုက်စေမှာဖြစ်တယ်လို့တီးခြားလွတ်လပ်သောအမျိုးသားရွေးကောက်ပွဲကော်မရှင်အကြီးအကဲကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အစ္စလာမ်ဆွေးနွေးပွဲဒီဘူဂိုဟာရမ်အဖွဲ့ဟာနိုင်ဂျီးရီးယားအရှေ့မြောက်ပိုင်းနေရာအများအပြားကိုထိန်းချုပ်ထားတာပါ။အ ဲ့ဒီဒေသတွေမှာငြိမ်းချမ်းတဲ့မဲပေးပွဲလုပ်ဖို့ဆိုတာမဖြစ်နိုင်ဘူးလို့ကြွမ်းကျင်သူတွေကပြောပါတယ်။တူရကီသမ္မတရေဂျက်တိုင်ယက်အော်ဒိုဝန်ရဲ့အနီးကပ်ဆုံးမဟာမိတ်တူဖြစ်သူနိုင်ငံထောက်လှမ်းရေးဖွဲ့အကြီးအကဲဟာဇွန်လမှာကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုရာထူးကနေနှုတ်ထွက်လိုက်ပါတယ်။သူဟာတူရကီနိုင်ငံသားရေးဝန်ကြီးအစ်ဖြစ်လာပွဲရှိတယ်ဆိုတဲ့ခန့်မှန်းချက်တွေထွက်နေချိန်မှာပဲဟာကန်ဖိုင်ဒန်ရွာနှုတ်ထွက်သွားတယ်ဆိုတဲ့သတင်းစနေနေ့ကထွက်လာတာပါ။MIT လို့တည်ကြတဲ့မြို့သားထောက်လှမ်းရေးအေဂျင်စီရဲ့အကြီးအကဲဖြစ်ကာရစ်တနက်ကင်တွေရဲ့ဆက်စပ်နေပုံများစွာပုံကန်ထောက်ချမှုအဆုံးသတ်ဖို့ရည်ရွယ်တဲ့ညီညာရေးဆွေးနွေးပွဲတွေမှာသူဟာအဓိကအခန့်ကဏ္ဍကနေပါခဲ့ပါတယ်။သမ္မတအော်ဒိုဝန်နဲ့အမေရိကန်ခြေဆိုင်မွတ်စလင်တရားဟောဆရာဖတ်တူလာဂူလန်တို့အကြားအာဏာလုပွဲမှာလည်းသူအဓိကကြားသူတူဖြစ်ပါတယ်။လွှတ်တော်အမတ်ဖြစ်ရွေးကောက်ခံရရင်အစိုးရအပေါ်သမ္မတရဲ့ဩဇာလွှမ်းမိုးမှုပိုပြီးခိုင်မာအောင်ဖိုင်ဒန်ကကူညီလှုပ်ဆောင်ပေးနိုင်ပါပါခင်ဗျာ
။ထိုင်နိုင်ငံရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကကြေညာခဲ့ကြတာပါ။အခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးဖို့ချက်တွေကိုတင်ဆက်သွားပါမယ်။မွန်အမျိုးသားနေ့အဖြစ်သတ်မှတ်ထားတဲ့တဘူရဲလာပြည့်ကျော်တရက်ဒီနှစ်အတွက်တော့ဖေဖော်ဝါရီလ4ရက်နေ့မှာကြာရောက်တဲ့68ကြိမ်မြောက်မွန်အမျိုးသားနေ့ကိုအမေရိကန်ပြည်ထောင်စုအနောက်ဘက်ချမ်းယူတာပြည်နယ်မှာနေထိုင်ကြတဲ့မွန်တိုင်းသားတွေကမိသားစုအားလုံးစုံလင်မဲ့ဖေဖော်ဝါရီလ9ရက်တနင်္ဂနွေစနေနေ့ဆော့လေးမျိုးမှာကျင်းပခဲ့ကြတာပါပြည်ပကိုရောက်နေပေမဲ့မွန်တိုင်းသားတွေရဲ့စာပေရင်ကျင်းမှုအမျိုးကုံမပြောက်ပြက်ရေးလှုပ်ဆောင်တာဖြစ်တယ်လို့ဆိုပါတယ်ယူတာပြည်နယ်မှာမွန်အမျိုးသားနေ့ကျင်းပလာတာအခုဗနေကြိမ်မြောက်ရှိသွားပြီလေလို့ပွဲကျင်းပရေးကော်မတီဝင်တို့ဖြစ်သူမင်းဝင်းချိုင်ကိုမေးမြန်းရမှာတော့သူကအခုလို့စတင်ဖြေကြပါတယ
်အခုဆိုတာ9ကြိမ်မြောက်ရှိသွားပြီယူတာပြည်နယ်မှာ
ဆိုတော့မွန်အမျိုးသားနေ့အခုလို့ယူတာပြည်နယ်မှာရဝေးဒေသမှာလုံနေရတဲ့အကြောင်းနဲ့ပတ်သက်လို့ပြောပြပေးပါလားခင်ဗျအ
ဲ့ပေါ်ကျွန်တော်တို့ဒီမင်းရပဲရောက်ပါလေကိုဒီမြို့သားနေဆိုတာအခြေအနေပေါ့ပေးတဲ့လောက်ပါလေလောက်ကြမယ်မြို့ချစ်စိတ်သားရေးချေတိရခိုင်အောင်အမျိုးဇာတိကောင်ဇာတိမန်ထိုင်းတိုင်းနေနေပေါ့စာပြရင်ကျေမှုပါရစကားစပေါ့ရှင်းတန်းစေဖို့လောက်ကြဖို့ဒါလေးတိုက်တွန်းချင်ပါတယ်ကျွန်တော်တို့လည်းပဲအဝေးရောက်နေပေမဲ့လည်းတတ်နိုင်တဲ့လောက်အဲ့ဒါစူးစမ်းတဲ့လောက်ကြဖို့အဲ့ဒါဌာနိတန်ရှိပါတယ်ဒီမြို့ဆက်တွေကမမိတ်မပြောက်အောင်အဲ့လိုရည်ရွယ်ချက်နဲ့ကျင်းပခဲ့ဖြစ်ပါတယ
်ဟုတ်ကဲ့ယူတာမှာဒီမွန်မျိုးသားနေပွဲကိုဘယ်လိုအစီအစဉ်နေနဲ့လုပ်နေတာပါလဲခင်ဗျအ
စီအစဉ်ကဒီယူတာစတိတ်မှာဒီအစိုးရအရာရှိရာခိုင်နဲ့ကျွန်တော်ဖိတ်ပြီးတော့ကျွန်တော်မွန်ရင်ကျေးမှုအကတော့ပါရပွဲရဲ့ဒီတမိုင်းကြောင်းကြီးဟောပြောပွဲလောက်မယ်နောက်ပြီးတော့ဒီမွန်မျိုးသားနေဘယ်လိုဆင့်သက်တာပုံအဲ့လိုပြောပြအဲ့လိုတစ်ခြေခံထားယူတယ်အဲ့လိုလုပ်တာဖြစ်ပါတယ်မွန်ကကဒီဖရမကရွှေဟင်သာမောင်နှံကပေါ့နောက်ပြီးတော့ဒီယူထားပြည်နယ်ရှိတဲ့ကလေးတွေကပြပေါ့အဲလိုဘွားရဲနောက်ပြီးတော့လူကြီးပါရဲဒီမွန်ယူကြည့်မှုကပြရဲအဲလိုရှိပါရဲတော်များမွန်စားစားရဲအထီးကထားပြီးတော့အိတာကျွေးမှုရှိတယ်နောက်ပြီးအခုကျွန်တော်ယူထားပြည်နယ်မှာကလေးဟာအယောက်30ကျော်ကျော်ရှိတယ်ပေါ့အဲသူတို့ဖြစ်ဆိုရကြောင်းပိတ်တဲ့ချိန်မှာကျွန်တော်တို့မွန်စားပြီးအဲဒါတင်ကြားနေတာဖြစ်တယ်အဲဒါရောင်းပုံငွေရရှိဖို့ရောင်းပွဲရှိပါတယ်မွန်နေပါတဲ့ဒီပို့စကတ်တို့ပါတော့အိမ်မှာမွန်သမိုင်းနဲ့ဆိုင်တဲ့ဒီတပ်ပေါင်းတို့ပါတော့အဲ့လိုရောင်းကြတယ်အဲ့ဒါကလေးတွေအတွက်ပေါ့ဒီမွန်စာတင်ဖို့ဒီရောင်းပုံကိုရရှိဖို့အဲ့ဒါရောင်းနေကြဖြစ်ပါတယ
်ဟုတ်ကဲ့ဒီယူထားပြည်နယ်မှာမွန်တိုင်းသားတွေဘယ်နှယောက်လောက်ရှိလဲဒီနေ့ပွဲရောဘယ်နှယောက်လောက်တက်ရောက်ဖြစ်လဲခဏ
ရောမွန်တိုင်းသားမှာယူထားပြည်နယ်မှာအယောက်80လောက်ရှိပါတယ်တချို့ကမွန်မဟုတ်တဲ့ဒီတိုင်းရင်းသားအပေါင်းဆောင်ပေါင်းဗမာကချင်းကရေမွန်စသည်အိမ်မှာလည်းဂုံဖိတ်ထားပါတယ်ဒီနေ့လည်းဆုံဆုံကြီးတက်ရောက်လာတဲ့တွေ့ရပါတယ်ကျွန်တော်ဖာမစီစဉ်ထားကလူ300လောက်ပေါ့အခု260 90လောက်ပေါင်းချင်းရှိမယ်လို့ခန့်မှန်းလို့ရပါတယ
်ဟုတ်ကဲ့မင်းဝင်းချိုက်ကျေးဇူးပါခင်ဗ
ျဟုတ်ကဲ့ကျေးဇူးပဲ
ဖေဖော်ဝါရီလ9ရက်စနေနေ့မှာရှမ်းအမျိုးသားနေ့ကိုမြန်မာနိုင်ငံမှာကျင်းပနေချိန်မှာပဲအမေရိကန်ပြည်ထောင်စုယူတာပြည်နယ်မှာတော့အခုလို68ကြိမ်မြောက်မွန်မျိုးသားနေ့ကိုကျင်းပနေကြတာလည်းဖြစ်ပါတယ်အခုဆက်ပြီးတင်ပြချင်တာကမြမအစိုးရပညာရေးဒုဝန်ကြီးက NNER အဖွဲ့အကြီးအကဲဒေါက်တာသိန်းလွင်ကိုတီးခြားခေါ်ယူတွေ့ဆုံခဲ့တဲ့အချိန်ဒီပါဝင်လေးပွင့်ဆိုင်ဆွေးနွေးနေတာနဲ့ပတ်သက်လို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီနဲ့ NNER တို့ကပူးတွဲသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်ထိုင်းခြေဆိုင်သတင်းတော့မအေးမာကတင်ပြပါမယ်
အမျိုးသားပညာရေးဥပဒေကိုကန့်ကွက်သပိတ်မှောက်နေတဲ့ကျောင်းသားတွေနဲ့ပတ်သက်လို့ဥပဒေနဲ့မညီညွတ်တဲ့အကြောင်းသတင်းထုတ်ပြန်ပြီးမှတော့ NNER ကကိုယ်စားလှယ်ဒေါက်တာသိန်းလွင်ကိုတီးခြားတွေ့ဆုံဖို့အတွက်မြန်မာအစိုးရဘက်ကကမ်းလှမ်းခဲ့တာပါ ဒေါက်တာသိန်းလွင်ကတော့ NNEI ရဲ့သဘောတူညီချက်ကိုရယူပြီးတွားရောက်တွေ့ဆုံခဲ့စဉ်မှာလေးပွင့်ဆိုင်ဆွေးနွေးရေးနဲ့ပတ်သက်လို့အစိုးရဘက်ကဆွေးနွေးခဲ့ကြောင်း NNEI ရဲ့ပြောရေးဆိုခွင့်ရှိသူမူဝါဒရေးရာအဖွဲ့ဝင်မတ်တူတူမာကခုလိုပြောဆိုပါတယ်
တကယ်တော့ဆိုတော့ဆွေးနွေးပွဲဒီထက်မြန်မြန်လုပ်ပေးဖို့လိုတယ်ဗောဒါပေမဲ့တို့ကမြန်မြန်တော့လုပ်ပေးလို့မရဘူးလေတို့ဒီဖေဖော်ဝါရီလ10ရက်နေ့နောက်ပိုင်းမှာပဲလုပ်ပေးလို့ရမယ်ဗောအဲ့ဒါဆိုရင်ဘိုးချုပ်မင်းရဲ့13ရက်ဖြစ်တဲ့အတွက်14/15ဆိုအဲ့14/15ကိုတော့တို့လက်ခံတယ်ဒါပေမဲ့ဘယ်နည်းဘယ်ရဲ့ဆိုတော့ဟို14/15လားဆိုတော့မပြောဘူးဗောနောက်ရန်ကုန်မှာလုပ်ပေးဖို့ပြောတဲ့အခါကျတော့ရန်ကုန်မှာတော့တို့သဘောတူတယ်ဒါပေမဲ့ရန်ကုန်မြို့ထဲကတော့မဖြစ်နိုင်ဘောနော်ဟိုဒီရန်ကုန်မြို့ကနေတနင်္ဂနွေလောက်ကောင်းမောင်းပြီးသွားလို့ရတဲ့နေရာလောက်မျိုးမှာလုပ်စီခြင်းလည်းသူတို့ဘက်ကပြောတာရှိတယ်။အဲ့ဒါဘာလို့ပြောရလဲဆိုတော့ကျမတို့ဒီဘက်တောင်းသားတွေကတောင်းဆိုတာကဒီလေးပွင့်ဆိုင်ပေါ့နော်ဒီလေးဘက်လုံးကကိုယ်စလေကြီးပါဝင်တဲ့ဒီဥပဒေမူကြမ်းပြင်ဆင်ရေးကော်မတီအဖွဲ့မျိုးကနေပြီးတော့လွတ်လွတ်လပ်လပ်ဒီဥပဒေမူကြမ်းကိုပြင်ဆင်ဖို့ဆင့်တယ်ဆိုတဲ့ဟာကိုပြောတဲ့အခါကျတော့သူတို့ကသူ့တော်အနေနဲ့ဆိုလို့ရှိရင်လည်းဒီလိုမျိုးပြင်ပမှာဖွဲ့တဲ့ကော်မတီတစ်ခုကိုသွားပြီးတော့ဝင်ရောက်ပါဝင်လို့ဆိုတာသူတို့လွှတ်တော်မှာလုံထုံးလုံးကြီးမရှိဘူးအဲ့လိုမျိုးလုံထုံးကြီးပေါ့အဲ့လိုမျိုးဟာကိုသူတို့ဒီလိုမျိုးလုံထုံးလုံးကြီးကိုကြော်လာနိုင်တဲ့ဖြစ်ပြီးစဉ်းစားပြီးတော့မှစီးပွားဖို့တက်လာမယ်ဆိုရင်တော့စီးပွားဖို့ဆင်ပြေတာပေါ့နော်အဲ့လိုဟာမျိုးတွေကျွန်မအကြံပြုပါရစေ
နောက်ထပ်လုံးကတော့ဖြစ်စေခြင်းနဲ့သဘောထားတွေကိုသာပြောဆိုခဲ့ကြောင်းနောက်ထပ်အကျိုးဆွေးနွေးပွဲတွေလုပ်ရင်ကျောင်းသားတွေပါဝင်နိုင်ဖို့ကိုပဲဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်တမရရောညွှန်ကြားရေးမှူးဦးစော်ထေးကတော့လေးပွင့်ဆိုင်ဆွေးနွေးနိုင်ရေးအတွက်အကျိုးဆွေးနွေးပွဲတွေပြင်ဆင်နေပြီဖြစ်ကြောင်း NNEI ကဒေါက်တာသိန်းလွင်နဲ့ဆွေးနွေးမှုတွေကိုညီညွတ်ပြောဆိုခဲ့ပါတယ
် NNEI ကအဖွဲ့ရင်းနဲ့လည်းကျွန်တော်တို့ဆီကအစိုးရဒုဝန်ကြီးဆင်ပေါ့နော်ခြောက်ဝင်ရှိသူတွေတွဲဆုံပြီးတော့ဒီနိုင်ငံတွေကလည်းအစည်းအဝေးဘယ်လိုလုပ်ကြမလဲ။ကျောင်းသားတွေကိုကိုယ်စားပြုတဲ့ကိုယ်စားလှယ်တွေဘယ်လိုလုပ်ကြမလဲ။ကျောင်းသားတွေကတောင်းဆိုတဲ့မှတ်တမ်းတင်တာတို့ပေါ့နော်။သူတို့ရဲ့တရင်မှတ်တမ်းနဲ့အတွက်ဘယ်နှယောက်ခွင့်ပြုနိုင်မလဲ။ဆိုတာတွေဟိုဘက်ဒီဘက်ဟောဆွေးနွေးကြဖို့။ကျောင်းသားချင်းမှလည်းပြန်ဆွေးနွေးကြဖို့လိုတယ်။ဘယ်နှယောက်ဆုံးသူလက်ခံမလဲ။ဆိုလိုတာကအစည်းအဝေးမှာဟောဘယ်နှယောက်တက်ရအောင်လဲ။ဘယ်ပုံစံနဲ့လုပ်မလဲ။အစည်းအဝေးစီစဉ်နဲ့ဘယ်လိုလုပ်မလဲဆိုတော့အာဂျန်နာတွေအဲ့ဒီစီစဉ်နေမပါတဲ့အခါမှာအစည်းအဝေးကရက်လက်မထွက်ဘူးပေါ့နော်။အဲ့လိုဖြစ်တယ်ကျွန်တော်တို့ကတော့ဖြစ်စေချင်တာကကျောင်းသားတွေလိုလားချက်ကိုအများဆုံးခြေစည်းဆောင်ပေးခြင်းတယ်အဲ့ဒီအတွက်တိကျခိုင်မာတဲ့အစည်းအဝေးမူပေါင်းပေါ့နော်ဒါကိုမတိုင်ခင်မှာအားလုံးသဘောတူဖို့လိုတယ
်ဒီကနေ့မှာတော့ကျောင်းသားနဲ့ NNEI ကတာဝန်ရှိသူတွေဟာအစိုးရဘက်ကလေးပွင့်ဆိုင်ဆွေးနွေးရေးကိုတစ်ဖက်သက်ရက်ရွှေ့ဆိုင်လိုက်တဲ့ကိစ္စပညာရေးဝန်ကြီးဌာနကတစ်ဖက်သက်ရေးဆွဲနေတဲ့ပညာရေးဥပဒေနဲ့ဆက်ဆက်ဥပဒေတွေကိုပြင်ဆင်နိုင်ရေးကိစ္စရှေ့လုပ်ငန်းစဉ်တွေမှာကျောင်းသားတွေကို NNEI ကဆက်လက်ကူညီနိုင်ရေးကိစ္စတွေနဲ့လေးပွင့်ဆိုင်ဆွေးနွေးရေးအမြန်ဆုံးပေါ်ပေါက်ရေးကိစ္စတွေကိုသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးကျောင်းသားတွေကတော့အစိုးရဘက်ကကြေညာချက်ထုတ်ပြီးသူတို့ကိုဆွတ်ဆွဲထားချက်တွေနဲ့ပတ်သက်လို့ပြန်လည်ခြေပတာပြင်သူတို့ရဲ့သပိတ်မှောက်ချီတက်မှုတွေကိုပြည်သူတွေဆက်လက်ထောက်ခံပေးဖို့မြစ်တိုင်ရက်ခံခဲ့ပါတယ်။သပိတ်မှောက်နေတဲ့ပင်မကျောင်းသားသပိတ်စစ်ကြောင်းကတော့ဆက်သွားကနေအောင်လံမြို့ကိုချီတက်နေပြီး88မျိုးဆက်ကျောင်းသူ2ဦးဖြစ်တဲ့မန္နီလာသိန်းနဲ့မတ်မီမီတို့လည်းဘာကာတာသပိတ်စစ်ကြောင်းနဲ့အတူပူးပေါင်းချီတက်နေတယ်လို့ဆိုပါတယ်။ပခုတ်ဘက်ကတပိတ်စစ်ကြောင်းလဲခြိတက်လမ်းလျှောက်နေပြီဖြစ်သလို ARV စစ်ကြောင်းကတော့ကျောင်းကုန်းမြို့မူဦးပင်မြို့တွေစီကိုရောက်ရှိနေပြီဖြစ်ပါတယ်ဒီထဲမှာကျောင်းကုန်းမြို့ကပြည်သူရဲတပ်ဖွဲ့ဝင်တွေလဲကျောင်းသားတပိတ်ကိုအလှူငွေများပေးအပ်ခဲ့တယ်ဆိုပြီးကျောင်းသားတွေကဆိုပါတယ် ARV တပိတ်စစ်ကြောင်းမှာတော့ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာပညာတော်ရောက်တင်ကြားခဲ့တဲ့မတန်မဆွမ်းကျောင်းသူမတ်စုပုံချစ်လဲပူးပေါင်းခြိတက်ခဲ့တယ်လို့ဆိုပါတယ်တပိတ်စစ်ကြောင်းတွေခြိတက်ရလမ်းတစ်လျှောက်မြို့ရွာတွေမှာတော့ပြည်သူတွေရဲ့အားပေးထောက်ခံမှုတွေရရှိနေပါတယ်အမျိုးသားပညာရေးဥပဒေကိုပညာရေးဝန်ကြီးဌာနနဲ့အစိုးရဘက်ကတစ်ဖက်သက်ရေးဆွဲတယ်ဆိုပြီးကျောင်းသားတွေကတပိတ်မောက်ခဲ့တာနိုဝင်ဘာလကနေစတင်ခဲ့ပါတယ်အစိုးရကိုရက်ပေါင်း60အတွင်းဖြည့်ရှင်းပေးဖို့ကျောင်းသားတွေဘက်ကတောင်းဆိုခဲ့ပေမဲ့အစိုးရဘက်ကလစ်လျူရှုမှုတွေလုပ်ခဲ့တယ်ဆိုပြီးတိုင်းနဲ့ပြည်နယ်အသီးသီးမှာကျောင်းသားတွေကခရီးရှည်ခြိတက်တပိတ်မောက်ခဲ့တာဖြစ်ပါတယ်ရှင
် FUE သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ပါခင်ဗျာခုတော့အပတ်စဉ်ကဏ္ဍတွေတင်ဆက်ဖို့အချိန်ရောက်ပါပြီ။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့စပါမယ်။ယူနန်မြန်မာကုန်သွယ်ရေးအရှုပ်ထွေးတွေအကြောင်းကိုဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ
်။မြန်မာပြည်ကတိကျောက်စိန်ရှားပါတရိတ်ဆန်မူရစီစားသုံးကုန်အမျိုးသမီးစတာတွေယူနန်ပြည်နယ်ကိုမှောင်ခိုထုတ်ယူတဲ့သတင်းကိုပြည်တွင်းပြည်ပသတင်းမီဒီယာတွေမှာအခုတလောမကြာခဏတွေ့နေရပါတယ်တစ်တင်ကား400ကျော်နဲ့တရုတ်နိုင်ငံသား100ကျော်အစိုးရတပ်ကဖမ်းဆီးတဲ့သတင်းကိုလူသိများပါတယ်မြန်မာပြည်ကပစ္စည်းမျိုးစုံယူနန်ကိုမှောင်ခိုတင်ပို့နေတာကြားလာပါပြီအဖမ်းဆီးတွေလုတော့မှသတင်းဖြစ်သွားတာပါဒီလောက်များတဲ့ truck ကနဲ့တရုတ်နိုင်ငံသားတွေပါဝင်နေတာကိုကြည့်ရင်ဥပဒေကိုဂရုမစိုက်ပဲလုပ်နေတာထင်ရှားပါတယ် တရုတ်သတင်းမီဒီယာနဲ့အကဲခတ်တွေကတော့အဖန်ခံရတဲ့တရုတ်တွေမှာအပြစ်မရှိဘူးလို့ယုံကြည်တယ်လို့တရုတ်အမျိုးသမီးသူတေတီရွန့်စွန်ကဆိုပါတယ်တရုတ်တစ်ကုံတွေဟာတက်ဆိုင်ရာဒေသအာလာဘိုင်နဲ့တိုင်းရင်းသားအုပ်စုရဲ့ခွင့်ပြုချက်ရယူထားပြီးဖြစ်တယ်ဒါလို့ရဖို့အတွက်ငွေအများအများပေးပြီးပြီမို့တရုတ်ဘက်ကတာဝန်ချေတယ်လို့ယူဆပါတယ်ရတဲ့ငွေကိုဝေစုခွဲရမှာအစိုးရတပ်အချင်းချင်းမကြေမနက်ဖြစ်လို့ဖမ်းဆီးတာလို့တရုတ်ကမြင်ပါတယ်2014မှာတစ်ထုတ်ခွင့်ပိတ်ပင်ထားပြီးမြန်မာဘိုင်ကိုငွေပေးတိုင်ရင်တရားဝင်တယ်လို့တရုတ်ဘက်ကယူဆပုံရပါတယ်
။1994ကကချင်ပြည်နယ်မှာအပြစ်ခတ်ရဲစဲကလေးကယူနယ်မြန်မာကုံသွယ်ရေးတိုးပွားလာပါတယ်။ညီမျိုးစုံနဲ့ကုံသွယ်ကြပါတယ်။အစိုးရတပ်ကချင်တပ်နဲ့ယူနန်တရုတ်ရောထွေးဆက်တင်နေတဲ့ကုံသွယ်ရေးဖြစ်လို့အပြန်အလှန်ကန့်သက်တာလည်းရှိပါတယ်။ဥပမာဈေးကြီးတဲ့ယူနန်ဆန်ကိုကောက်ွယ်ဖို့အတွက်မြန်မာဆန်ကိုအည်အသွေးအကြောင်းပြပြီးယူနန်ဘက်ကတင်သွင်းခွင့်ပိတ်ပင်ထားတာကြားပါပြီ။ဒါပေမဲ့နားလည်မှုနဲ့တင်ပို့နေတာမို့လွန်ခဲ့တဲ့နှစ်ကမြန်မာဆန်တန်ချိန်6သိန်းကျော်တင်ပို့တဲ့အနေနဲ့ယူနန်ကိုတင်ပို့တာ9သိန်းကျော်ရှိပါတယ်။ယူနန်အကောက်ခွန်ဌာနကအဖမ်းအဆီးလုပ်တဲ့အချိန်မှသာမြန်မာဆန်တင်ပို့မှုကြာဆင်းသွားပါတယ်။အခုတော့နှစ်ဖက်အာဏာပိုင်စစ်ဆက်ညှိနှိုင်းတဲ့အတွက်မကြာမီတရားဝင်တင်ပို့နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။
လေသဒေတာအခြေအနေလိုက်ပြီးယူနန်မြန်မာကုံသွယ်ရေးအတဲ့အကျဖြစ်လေရှိပါတယ်။အနောက်တိုင်းကဒဏ်ခတ်အရေးယူတဲ့အခါစစ်အစိုးရကတရုတ်ကိုမိခိုးတဲ့အတွက်ယူနန်နဲ့အဆက်အသွယ်ပုံများလာပါတယ်။ကျောက်ဖြူခုမင်ယူနန်တန်းငွေပိုက်လိုင်းဆောက်လုပ်တဲ့အထိဖြစ်သွားပါတယ်။မကြာမီကပဲယူနန်နဲ့ရခိုင်ကမ်းရိုးတန်းဆက်သွယ်တဲ့မိုင်900ကျော် optical cable telephone line တိစောက်ပြည်စည်းပါတယ်။လိုင်ဇာမူဆဲလွဲကြီးချင်းရွှေဟော်နဲ့ကမ်ပိုက်တီဟာအရေးပါတဲ့ကုံသွယ်ရေးဂိတ်စခန်းတွေဖြစ်လာပါတယ်။ယူနန်ကမြန်မာကိုဝင်တဲ့ကားလမ်း9လမ်းရှိပါတယ်။ဝမ်တိန်အနီးမှာနေဆက်ကုံသွယ်ရေးစခန်းတွေတည်ဆောက်ဖို့စီစဉ်ကြောင်းလည်းသိရပါတယ်။ကျောက်ဖြူခုမင်မီထလန်စီမံကိန်းလုံးကိုလည်းတရုတ်ဘက်ကရေးဆွဲထားပြီးဖြစ်ပါတယ်
။ KIA နဲ့ဆွေရတဲ့စစ်ပြန်ဖြစ်ရတဲ့အကြောင်းရင်းတွေထဲမှာကချင်ပြည်နယ်ကတရံဇာတပစ္စည်းကိုချုပ်ကင်ကျင်တာလည်းပါဝင်ပါတယ်။ကချင်ပြည်နယ်ကစီမံကိန်းတွေမှာဗမာစစ်အစိုးရနဲ့ KNA လက်တွဲလုပ်တာမျိုးရှိခဲ့ပါတယ်။ကြောင်မြန်နယ်တစ်ယူနန်ကိုတင်ပို့တာဟာရန်ပုံငွေအများဆုံးရတဲ့နည်းဖြစ်ပါတယ်။ဒေသဆိုင်ရာဖွံ့ဖြိုးရေးလုပ်ငန်းမှာတရုတ်ကုမ္ပဏီတွေကိုအများဆုံးသုံးပါတယ်။ငွေအများဆုံးပေးနိုင်သူကိုကန်ထရိုက်ချပေးတာမျိုးတရုတ်နဲ့မြန်မာလုပ်ငန်းရှင်အများအပြားကချင်ဒေသကိုရောက်လာပါတယ်။ KIA ချုပ်ကင်တဲ့ဒေသမှာလည်းအာဏာရှိရင်စီးပွားရေးအခွင့်အလမ်းရတာမျိုးအာဏာမရှိငွေမရှိတဲ့ပြည်သူလူထုဟာစာဝတ်နေရေးပြည်လေမှုခက်ခဲပါတယ် KIA အုပ်ချုပ်ရေးမှာကျွမ်းကျင်မှုနဲ့တိတာမြင်တာမှုမရှိဘူးလို့ကချင်သူတေတီလန်နောင်ရိုင်းအောင်ကသုံးသပ်ပါတယ
်ဗမာစစ်ဘုံနဲ့တရုတ်မှောင်ခိုးရောထွေးရှက်တင်ဖြစ်နေတာမဆလာခေတ်ကတည်းကပါယူနန်ရဲ့နေဆက်ကုံတွဲရေးမှာ80ရာခိုင်နှုန်းဟာမြန်မာနဲ့ကုံတွဲတာဖြစ်ပြီးလာအိုနဲ့ဗီယက်နမ်က20ရာခိုင်နှုန်းသာရှိပါတယ်မူဆယ်မာတင်ယူနန်မြန်မာကုံတွဲမှုတန်ဖိုးပမာဏဟာ2013မှာဒေါ်လာတန်း3500ရှိပြီးချင်းရွှေဟော်မှာတန်း250လွယ်ဒီမှာ85သားနဲ့ကမ်ပိုက်တီမှာတန်း30ရှိပါတယ်။ဒါပေမဲ့စည်ရင်းအင်းမရှိတဲ့မောင်ခုံကုံတွယ်မှုမာနာဟာတိတဲ့ပုံပြီးများနိုင်ပါတယ်။ဒေါ်လာငွေအထုပ်အသွင်းကိုတရုတ်အစိုးရကကန့်တတ်ထားတာမို့မောင်ခုံလုံငန်းဟာမောင်ခုံဘန်တွေကိုအားကိုးနေရပါတယ်။ဟောင်ကောင်မကာအိုနဲ့မြန်မာပြည်အကြားငွေလွှဲနိုင်အောင်တယ်လီဖုန်းဆက်ပြီးစီစဉ်ပေးတာကိုမောင်ခိုဘန်လုပ်ငန်းလို့ခေါ်ပါတယ်မြန်မာပြည်မှာရောတရုတ်ပြည်မှာရောငွေကြေးအများအပြားရှိတဲ့တစ်ထည်ကကြားဝင်ပြီးငွေချေပေးတဲ့နည်းစနစ်ဖြစ်ပါတယ်ဤမျိုးစုံနဲ့ထုတ်ယူနေတဲ့ပစ္စည်းတွေအတွက်တရုတ်ပြည်ကနေမြန်မာပြည်ကိုနှစ်စဉ်လွှဲပေးတဲ့ဒေါ်လာငွေပမာဏဟာဒေါ်လာတန်း3000ကျော်တယ်လို့တရုတ်စီးပွားရေးစာဆောင်ကရေးထားကြောင်းလွန်ခဲ့တဲ့စက်တင်ဘာ14ရက်နေ့ထုတ် DBB အင်္ဂလိပ်သတင်းမှာဖော်ပြပါတယ်ဒါကြောင့်ယူနန်မြန်မာကုံသွေးရေးအရှုပ်အထွေးမှာအဖမ်းအဆီးလုတာဟာအ ਨੇ အကျဉ်းသာရှိပုံရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပြီးအခုဒီခါတော့နည်းနည်းခင်အင်္ဂလိပ်စာသင်ခန်းစာပဲဖြစ်ပါတယ် American Idiom 3 English သင်ခန်းစာကိုဒေါ်လလတန်းကစီစဉ်ပို့ချပေးမှာပါ
ဒီမှာ English American Cell Canada မှာအိမ်တို့ဒေဗီရတဲ့ home ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
hit a home run
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက HIT hit ga yaita tida e ga deku HOME home RUN home run ga baseball zani ma bolong yaitte lu ga bolong uweji yak aw yai nei ne twa chang yaitte lu phit de hitter da ma mho batter ni ne baseball ye down tong ku slong ku zet tai yak aw pa pye nai bi nago yaitte home base ku pyan ayaw pye nai na ku su lu ba de ehri yaitte tu ha bolong ko uweji yak nai ne twa chang de phe a tin ga bolong ko kaup pho chu sa ni chi ma သူ့အနေနဲ့အခုလိုစွမ်းဆောင်ပြနိုင်တာဖြစ်ပါတယ်ဒီလိုအောင်မြင်မှုရရင်အသင့်အတွက်ရန်ဓမ္မမဟုတ်အမှတ်ရစီတာဖြစ်ပါတယ်အခုလိုဇက်တိုက်ပြေးနိုင်ဖို့ကလည်းတကယ်တော့မလွယ်လာပါဘူးဒါကြောင့်ဒီအသုံးရဲ့အီဒီယမ်အသေးပဲကနေစဉ်ဘဝမှာလူတူးအနေနဲ့ထူးခြားခက်ခဲတဲ့အောင်မြင်မှုကိုစွမ်းဆောင်နိုင်တာကိုတင်စားပြောတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့တော်ယုံတန်ယုံလူမလုံနိုင်တာကိုလက်စွ
Our design team hit a home run in the competition last night by winning 3 awards.
ကျွန်တော်တို့ဒီဇိုင်းဆွဲတဲ့ဖွဲ့ကမင်းညကပြိုင်ပွဲမှာစု3ခုရခဲ့လို့လက်စွမ်းပြနိုင်ခဲ့တယ်လေလို့ဒီပေရပါတယ်။ George Kobe ရဲ့ဥမာကိုနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ Our design team hit a home run in the competition last night by winning 3 awards.
ခုစလေတင်ပြပေးမှာကတော့
Make yourself at home.
ဖြစ်ပါတယ်။ MAKE make ပြုလုပ်ပါ။ YOUR SELF yourself ka thinkurai at niyama home at home ga aim ma lo lun gao de be ya do zakzu khun ye dai yai de be ga do ko aim lo pyu lo ni ba phit par de di thong ye idiom de be ga le tei ma kwa hla ba bu chuma lo myama ma anisa sun ga do ko aim lo be bo tha ni bu a na bu ma lo da ko so lo da phit par de di thong ye patet lu George Kobe de u ma ko le la chi cha ya aw ma
John Please come in and make yourself at home.
Johnny, winge ba, ba ma ana sia mlo ba bu. Ko ain lo be tbo tha ba lo dei be ya ba de. George Kobe de uma ko naw de khaw le la chi cha ya aw ma.
John, please come in and make yourself at home.
Ku naw song jin pya pe ma ga ro.
Home sick.
Phit ba de. HOME home SICK home sick ga dai yai dei be ga ro ain phya da bo. idiom ဆိုရဲတော့ဒီဘက်ဒီဘက်ကရှင်းပါတယ်အင်ကိုလွမ်းတာကိုဆိုလိုပါတယ်ကိုအင်ကိုလွမ်းတာဖြစ်နိုင်လို့ပြေပရောက်နေလို့ကိုဌာနေနိုင်ငံကိုပြန်လွမ်းနေဆိုရင်လေ I'm homesick လို့ပြောလို့ရပါတယ်ဒီသုံးနှစ်ပတ်သက်လို့ George Kobe ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The refugees in Thailand are homesick for their country
ထိုင်းနိုင်ငံမှာရောက်နေကြတဲ့ဒုက္ခအသည်တွေဟာသူတို့နေရာရေးနိုင်ငံကိုလွမ်းနေကြတယ်လေလို့ထိပေရပါတယ်။ George Kobe ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The refugees in Thailand are homesick for their country.
ဒီတွင်ပါ home ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
hit a home run, make yourself at home, homesick.
တို့ဖြစ်ကြပါတယ်။နောက်တွင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒေါ်လာနဲ့တန်ပို့ချတဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရတာပါဒီအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနက်ခင်းအစီအစဉ်တွေမှာနေ့စဉ်တင်ဆက်ပေးနေတာဖြစ်ပါတယ် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုမြန်မာစံတော်ချိန်ည 9:00 ခွဲအထိနိုင်ဝက်စာ Asia Set 7 Jeju Slang ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဒီကနေ့အစီအစဉ်နောက်ပိုင်းမှာစနေညတရက်လေလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်သွားမှာပါ VOA ကိုလိုင်းနိုမီတာ30 40 48 50ဒူကနေတရက်နားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ကနေတနင်္ဂနွေနေ့မနေ့အစီအစဉ်လေးကိုမနေ့9နာရီအထိဆက်ပြီးထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလတ်190တို့ကနေဆက်ပြီးနားဆင်နိုင်ပါတယ်ခင်ဗျာအခုတော့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရပါမယ်လူဝင်မှုကြီးကြပ်ရေးကထုတ်ပေးထားတဲ့အမှတ်ပုံတင်တစ်မျိုးဖြစ်တဲ့ White Cat ကင်ဆောင်ထားသူတွေရဲ့မဲပေးပိုင်ခွင့်နဲ့ပတ်သက်ပြီးဦးကျော်ဇန်တာကသက်ဆိုင်သူတွေနဲ့ဆွေးနွေးထားတာကိုတင်ဆက်လိုက်ရပါတယ်
မင်္ဂလာပါဒေါ်ရရှင်ခင်ဗျာဒီကနေ့ဆွေးနွေးမယ့်အကြောင်းအရာတော့ white card လို့ခေါ်တဲ့ယာယီအသီးမှတ်ပြုကပ်ပြားတန်ဆောင်ထားတဲ့လူတွေနိုင်ငံသားမဖြစ်သေးတဲ့လူတွေကိုမြန်မာနိုင်ငံမှာအသိအရေးကြီးတဲ့လူလူဆန္ဒခံယူပွဲတစ်ခုဖြစ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာလူလူဆန္ဒခံယူပွဲမှာမဲပေးဖို့လွှတ်တော်ကဆုံးဖြတ်ခဲ့တဲ့ကိစ္စသမ္မတကသဘောတူထားတဲ့ကိစ္စဖြစ်ပါတယ်ဒီလိုပြီးလိုက်ရင်ဒါဟာတိုင်းပြည်ရဲ့ကောင်းကျိုးဆုဖြတ်တစုံတရာဘယ်လိုဖြစ်လာနိုင်တယ်လဲတိုင်းပြည်အကျိုးအတွက်မဟုတ်ဘဲလူတစုလူတစ်ဖွဲ့ပါတီတစ်ခုပါတီတစ်ဖွဲ့အတွက်အများအကျိုးစီးပွားအတွက်အများလောက်တာဖြစ်လေသလားဆိုတာကိုဆွေးနွေးရမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးဖို့အတွက်သောတာရှင်တွေရဲ့ပြည့်ရဲ့စာရတော့တပုံတပင်ကြီးပါပဲခင်ဗျာကျွန်တော်ရှင်းမှာကိုအများကြီးကျွန်တော်ကအမျိုးမတူတဲ့ဟာတွေကိုခွဲထုတ်ပြီးယူခဲ့ပါတယ်ဒီစာတွေဒါအစားဆုံးဖတ်ပြနေရရင်အထိန်တောင်မှရလိမ့်မယ်မဟုတ်ဘူးလို့ထင်ပါတယ်။ပထမဆုံးဒီထဲမှာပါတဲ့အကြောင်းအရာတွေကိုအကြံပြင်းစာကိုကျွန်တော်ကျမ်းပြန်ပြောပြမယ်ဆိုရင်ပထမတစ်မျိုးကတော့ဗာလဲဆိုရင်ဒီမဲအခုအနာလက်ရှိသူတွေကသူတို့မဲများများရကျင်လို့အထူးသဖြင့်အဲဒီနိုင်ငံသားမဟုတ်သေးတဲ့လူတွေအများစုနေထိုင်တဲ့ဒေသတွေမှာမဲရကျင်လို့နိုင်ငံရေးအဖြစ်အမျက်ထုတ်ထင်လို့ဒီလိုမျိုးအစည်းအမှတ်ပြုရဲဆိုတဲ့သဘောနဲ့ရေးကြပါတယ်တချို့ကတော့လည်းတခြားအကြောင်းအရာတွေစပြီးရေးထားကြပါတယ်ဒီအကြောင်းအရာတွေကိုပရိသတ်တွေဆွေးနွေးသမျှပြန်လည်ဖြေကြားပေးဖို့ပုဂ္ဂိုလ်တွေကိုလည်းကျွန်တော်တို့ဖိတ်ခေါ်ထားပါတယ်အသင်းတော်ဆုံးပုဂ္ဂိုလ်တွေကိုဖိတ်ခေါ်ထားပါတယ်လောလောဆယ်မှာတယ်လီဖုန်းလိုင်းတွေကတော့နည်းနည်းအခန့်နေတဲ့သဘောဖြစ်နေတယ်ခင်ဗျာဟုတ်ကဲ့ပထမဆုံးကျွန်တော်ကသောတာရှင်တွေရဲ့စာနဲ့တင်ပြပါရစေမြတ်သောအဖြစ်ကတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုတင်ပြရေးသားတဲ့သူတွေကရဲ့စာကိုတွေ့ရပါတယ်ပထမဆုံးထိုင်းနိုင်ငံမှာရောက်နေတဲ့ကိုကျော်အေးသိန်းဆိုတဲ့သူရဲ့စာကတော့2015ရွေးကောက်ပွဲမှာပြီးခိုင်ဖြိုးပါတီအရေးမလားနိုင်ပြီကိုသိပြီးအနာလက်လွတ်ဆုံးရှုံးတဲ့အခါမိမိတို့မတရားလုပ်ခဲ့တာတွေကိုပြန်လဲလဲစားချေခံမတရားသိမ်းယူတာကိုပြန်ပေးရမှာကိုကြောက်ပြီးထို့အတွက်ပြည်သူများမကြိုက်တော့ white card ကန်ဆောင်သူကိုမဲပေးခွင့်ပေးပြီးပြည်သူများကမကျေနပ်၍စူပူဆန္ဒပြမှုဖြစ်လာတော့ခါစစ်တပ်ကအကြောင်းပြပြီးအနာသိမ့်ပြီးထို့သူလှုပ်လိုက်လျင်ထို့သူများအဖို့အသက်စီးရင်ဥစ္စာပူပန်စရာမလိုဟုထင်သည်ဤသို့ဆိုရင်စိတ်များရှိနေသောလက်ရှိအစိုးရနှင့်တခြားနိုင်ငံရေးပါတီအဖွဲ့အစည်းများကိုဆရာတော်ကြီးတွေနှင့်ဘာသာရေးခေါင်းဆောင်များပူးပေါင်းပြီးတော့လက်ရှိအာဏာပိုင်များ၏နောင်ရေးစိတ်အေးရအောင်ကြားဝင်ဆောင်ရွက်ပြီးလျင်အကောင်းဆုံးဖြစ်မည်ဆိုပြီးတော့အဲဒီတော့အခုပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့မေးမြန်းချက်နဲ့ပတ်သက်ပြီးတော့ပထမဆုံးကမန်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်သူဖြစ်ပါတယ်ဥတည်ငွေဘယ်လိုသဘောပါလဲဒီ white card ကန်ဆောင်ထားတဲ့လူတွေကိုဆန္ဒခံယူပွဲမှာမဲပေးခွင့်ပြုရဲဆိုတာဟာဘာဘယ်ဘယ်လိုရည်ရွယ်ချက်နဲ့လုပ်တယ်လို့ဥတည်ငွေထင်ပါလဲခင်ဗျာအကျဉ်းပြီးဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ပါဒီ white card နဲ့ပတ်သက်ပြီးတော့2008ပေါ်စီဘုံချေခံဥပဒေနဲ့2010ရွေးကောက်ပွဲတုန်းမှာကျွန်တော်ဟိုဒါမဲပေးနိုင်ဖို့အတွက်ညံ့ညံ့ဆန်းဆန်းကျွန်တော်ဟိုထုတ်ပေးအလင်းအမြန်ထုတ်ပေးခဲ့တဲ့သဘောရှိပါလေနောက်တစ်ခုကကျွန်တော်လက်ရှိဒီလွတ်တော်မှာမဲပေးခွင့်ကိုကျွန်တော်ဆုံးဖြတ်ထားတယ်။ဒါပေမဲ့လို့သမတကနေပြီးတော့ပြန်လဲသုံးသပ်ဖို့လည်းပြောပါတယ်။အဲဒါဥပဲနိုင်ငံသားဖြစ်ဖို့ရခိုင်လုံးများတဲ့သူတွေဖြစ်တယ်။နိုင်ငံသားဖြစ်ခွင့်ရှိတဲ့လူတွေကိုဝိုက်ကအနေနဲ့ပေးဖို့သဘောတူပါတယ်ဆိုပြီးတော့ဒါကျွန်တော်ဒီကောင်စုကြံ့ခိုင်ရေးကအခုတည်းဦးကလည်းပြောထားတာတွေ့ရပါတယ်အဲဒါတွေကိုကျွန်တော်တို့သုံးသပ်ကြည့်မယ်ဆိုတဲ့အခါကျရင်တခုရှိတာကအာဒီရခိုင်ပြည်နယ်ပေါ့လေသူသဖြင့်ကျွန်တော်တို့ရခိုင်ပြည်နယ်မှာ ဖြစ်ခဲ့တဲ့တပ်နာတွေမှာရခိုင်ပြည်နယ်စုံစမ်းကော်မရှင်ရဲ့အစီရင်ခံစာကိုလည်းကျွန်တော်တို့အခြေခံပြီးဒီကျွန်တော်တို့တက်သွင်းစဉ်းစားဖို့လိုပါတယ်။အဲဒီအပေါ်မှာကျွန်တော်တို့ဟိုဘင်္ဂလီးဒေးရဲ့ရိုဟင်ဂျာတောင်းဆိုမှုနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်စုံစမ်းကော်မရှင်ရဲ့အစီရင်ခံစာကတန့်ကွက်ခဲ့ပေမဲ့နိုင်ငံသားဖြစ်ခွင့်ရှိတဲ့သူတွေကိုနိုင်ငံသားသိသိနဲ့ဆိုပြီးတော့တုံ့ပြန်ထားတာလည်းရှိပါတယ်။အဲဆိုတော့အခုလက်ရှိအနေအထားမှာတော့ကျွန်တော်တို့ဟိုဒီ white card နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုရခိုင်တိုင်းရင်းသားတွေရဲ့ခံစားချက်တွေကိုလည်းကျွန်တော်တို့ဆက်သွင်းစဉ်းစားဖို့ဆိုရလာပါတယ်။ဒါပေမဲ့လို့ဟိုနိုင်ငံတနိုင်ငံမှာတခြားကျွန်တော်တို့ကုလသမဂ္ဂအပေါ်ဝင်နိုင်ငံတခြားလူခွင့်ရေးသူတော့အမြင်နဲ့သုံးသပ်တဲ့နိုင်ငံတွေအပေါ်မှာလည်းစဉ်းစားပြီးတော့သုံးသပ်ပြီးတော့နိုင်ငံသားဖြစ်ခွင့်ရှိတဲ့သူတွေကိုလည်းကျွန်တော်တို့နိုင်ငံသားဖြစ်ခွင့်ပေးရမှာဖြစ်ပါတယ်ဒီနှစ်ခုကြားမှာကျွန်တော်တို့ကဒီ white card ထုတ်ပေးထားတာတွေနဲ့ပတ်သက်ပြီးတော့တကယ်ကိုထုတ်ပေးခံထားရတဲ့သူတွေဟာနိုင်ငံသားအရေးချင်းပြီးတဲ့သူတွေဖြစ်ရလားဆိုတာကိုတော့ပြန်လည်စီစစ်သုံးသပ်လိုက်ရင်ဒါနည်းနည်းဒီလေတော့နိုင်မဲ့ကိစ္စတခုဖြစ်ပါတယ
်။ဟုတ်ကဲ့။
ဒီပေါ်မှာတော့ပါတီတခုရဲ့ဟလာအတွက်အကျိုးရှိဖို့အသုံးချတဲ့ပုံစံမျိုးဆိုတော့အနေအထားမျိုးတော့ကျွန်တော်တို့ဟိုမဖြစ်သင့်ဘူးလို့ယူဆပါတယ်
။ဟုတ်ကဲ့ဦးဒင်းဝေကျေးဇူးတင်ပါတယ်ဟုတ်ကဲ့။နောက်ဆွေးနွေးမဲ့ပုဂ္ဂိုလ်ကတော့အင်းဥစဉ်ဖြစ်ပါတယ်။ခိုင်ပြည်နယ်ကရှင်နေမျိုးသမီးတူဖြစ်ပါတယ်။ဒေါ်အင်းဥစဉ်ရဲ့သဘောထားကိုလည်းသိပါစေခင်ဗျာ။အထူးသဖြင့်ဒီလိုလုပ်တဲ့ကိစ္စဟာဥပဒေကြောင့်အရအရင်နဲ့ဆန်းစစ်ပြပြီးတော့ဒေါ်အင်းဥစဉ်ကိုကျွန်တော်ဆက်ပြောစီချင်တာကဒါတိုင်းပြည်အတွက်ဘယ်လိုကောင်းကျိုးဆိုးဖြစ်တွေဘယ်လိုဖြစ်လာနိုင်သလဲဆိုတာနည်းနည်းလေးထည့်သွင်းပြီးတော့အချင်းချင်းဆွေးနွေးပြပါခင်ဗျာ
။ဟုတ်ကဲ့ဒီကိစ္စကတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်ပြီးတော့ဖောက်ဖျက်ပြီးတော့ဆောင်ရွက်ရရရောက်တယ်လို့ကျွန်မယူဆပါတယ်။ဘာလို့လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်345မှာဆိုရင်နိုင်ငံသားဟာတိုင်းရင်းသားမိဘနှစ်ပါးကမွေးတဲ့သူဖြစ်ရမယ်။ဒီဖက်စည်းပုံအခြေခံဒီပြုခဲ့နှစ်မှာဥပဒေကနိုင်ငံသားဖြစ်ပြီးသူဖြစ်ရမယ်ဆိုတော့ပါပါတယ်။နောက်တစ်ခါ346မှာဆိုရင်နိုင်ငံသားဖြစ်ခြင်းပြုခြင်းရစည်းခြင်းတွေဟာဥပဒေနဲ့ပြတ်တိုင်းတဲ့အတိုင်းပဲဖြစ်စီရမယ်လို့ကြေညာထားပြီးတော့အခုနိုင်ငံသားဥပဒေဖြစ်တဲ့ချက်ဆက်နှစ်ဥပဒေနဲ့မစီစဉ်ရသေးတဲ့အဖြူကတ်တိုင်ထားတဲ့လူတွေကိုမဲပေးခွင့်ပြုလိုက်တယ်ဆိုတာဟာဖွဲ့စည်းပုံအခြေခံဥပဒေပုံမှန်၄ကနေနိုင်ငံတော်အနာဟာနိုင်ငံသားတွေကစဉ်သက်တဲ့ဆိုတာကအစနိုင်ငံသားတိုင်းဟာရွေးကောက်ပြင်မြောက်ပိုင်ခွင့်ရှိတယ်လို့ရွေးကောက်ခံပိုင်ခွင့်ရှိတယ်ဆိုတာရင်း369ကကြီးအားလုံးရဲ့ဆန့်ကျင်သွားတယ်လို့ကျွန်မမြင်ပါတယ်။ဘာလို့လဲဆိုတော့ကျွန်မတို့မှာဥပဒေရုပ်ဆွတ်တော်တွေဟာဥပဒေပြုတဲ့နေရာမှာတော်လကောင်ဖွဲ့စည်းပုံဒီကဥပဒေနဲ့တခြားဥပဒေတွေကိုအနည်းဖွင့်ပြရမှာတော့လည်းကောင်းဒီဖွင့်စည်းမှုဥပဒေပုံမှန်6မှာပါတဲ့အခြေခံမူတွေအတိုင်းပဲအဲဆောင်ရွက်ရမယ်လို့လည်းညွှန်ထားပါတယ်အဲဒီချုပ်ချက်မှာဆိုရင်ဒီတော်စုမပြုတ်ခွဲရဲ့တိုင်းရင်းသားစီလုံးညီညွတ်မှုမပြုတ်ခွဲရဲ့အချုပ်ချာအာဏာတည်တဲ့ခိုင်းရင်းလောကဘလတရားစတဲ့ပြင်ပါပါတယ်အဲ့ဒါတွေနဲ့ဆင်းကျင်ပြီးတော့ဒီအနေအထားကိုဖန်ပြလိုက်တယ်လို့ကျွန်မအနေနဲ့မြင်ပါတယ်ဘာလို့လဲဆိုတော့ဒီတော်စုအစိုးရကပုံမှန်219အရာနိုင်ငံတော်တည်ငြိမ်ရေးရောအစ္စလာမ်တရားရေးတရားဥပဒေစိုးမိုးရေးကိုထိန်းသိမ်းရမယ်ဆိုတော့လည်းပြတ်တန်းကြပါတယ်။ပြီးရင်ပုံမှန်364မှာဆိုရင်လည်းနိုင်ငံရေးကိစ္စကိုသာသနာဘာသာကိစ္စကိုအသုံးမပြုပါဘူး။ပြီးရင်လူမျိုးရေးအကြောင်းတော်လည်းကောင်းဘာသာရေးအကြောင်းတော်ကောင်းတစ်ဖက်နဲ့တစ်ဖက်ဂိုင်းရဲ့တိုင်းမူတည်မှုတွေရန်ပုံမှုတွေစိတ်မကွဲမှုတွေတမျိုးမျိုးပေါ်ပေါက်လာစေဖို့ရည်ရွယ်တဲ့ဒါမှမဟုတ်ပေါ်ပေါက်လာစေဖို့အကြောင်းရှိတဲ့ပြုမှုပါ။ဒီဖိုက်စီမှုရှိတဲ့ဥပဒေနဲ့ဆင့်ကျင်နေဒီလိုအကျိုးမျိုးတွေအတွက်ပြန်ပေးဖို့တောင်မှဥပဒေပြဋ္ဌာန်းနိုင်တယ်လို့ကျမတို့ဒီဟိုဒီဇယ်2008ဥပဒေမှာပြဋ္ဌာန်းထားပါတယ်ဟု
တ်ကဲ့
အဲ့တော့အချုပ်ကဆိုတာဟာ2050ခုဒီတော့ညမနိုင်ငံတွင်နေတိုင်းသူများမပုံတင်ရင်ဒီဥပဒေမှာအတိတ်ပဲပုံမှန်ညှင့်နေမှာပြဋ္ဌာန်းထားပါတယ်တကယ်တမ်းကပြားအစားဆိုတော့သူကကပြားတော့မရသေးဘူးကပြားကိုဘယ်အချိန်မှထုတ်ပေးလဲကပြားဆိုတာဘယ်လိုအနေထားရှိလဲဒီယာယီတကယ်လက်မှတ်ကိုအဲဥပဒေနဲ့ထုတ်ပေးလေပုံမှန်တော့33ပြစ်မှာကခကနဲ့ပြန်ထမ်းထားပါတယ်။ဒီဒီလိုထုတ်ပေးဖို့ကစင်ရင်းကောက်တွေစင်ရင်းချင်းတွေဘယ်လိုလုပ်ရမလဲဆိုတော့ဥပဒေနဲ့တိတိကျကျပြန်ထမ်းထားပါတယ်။ဒီလိုအနေထားတွေရှိရတဲ့အတိုင်း ငန်းငန်းတန်းငန်းတန်းငန်းတန်းဆိုတာကိုဒီပစင်းကိုချက်ကဥပဒေမှာတရားထမ်းထားတော့လည်းပဲနိုင်ငံသားမဟုတ်ပြီးဘူးလို့တစ်ချက်ပြောနိုင်တဲ့လူတွေနဲ့နိုင်ငံသားတွေကိုတန်းသားတွေထားလိုက်တဲ့သဘောပြီးပြီးဆဲဥပဒေတွေမှာရှိတဲ့အဓိပ္ပာယ်တွေကိုဟာဒီတရားရဲ့ခေါင်းဆောင်ကိုကိုယ်စားလှယ်တွေကလူတို့လို့အဓိပ္ပာယ်ဖွင့်လိုက်တဲ့သဘောနိုင်ငံသားဖြစ်ဖို့ရာအရေးချင်းညာနေတဲ့လူတွေကိုပြီးထ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ကျွန်တော်အခုလောလောဆယ်ကိုမြားအေးကိုလေးဆိုင်ပေါ်တင်ပေးခြင်းပါတယ်ကိုမြားအေးကခီးသွားနေရင်းနဲ့လှမ်းပြောတာကျေးဇူးတင်ပါတယ်ကိုမြားအေးအဖြူရောင်ကပြားကန်ဆောင်ထားတဲ့လူကိုနိုင်ငံသားတွေရပ်တင်ရထိုက်တဲ့ဒီစန္ဒခိုင်ဘက်မှာမဲ့ပေးခွင့်ပေးတဲ့ကိစ္စဘလောက်အမျိုးအမြင်ကြီးတဲ့ကိစ္စလို့ထင်ပါလဲခင်ဗျာအတိုင်းပြည်တွေကောင်းကျိုးဆိုပြီးဘာ
စုနိုင်ငံတကာမှာရှိတဲ့စံလေးရဲ့ကျွန်တော်တိုင်းတာမှာဖြစ်ပါတယ်နိုင်ငံတကာမှာအလုံးပြည့်တဲ့အတိုင်းပါပဲမဲဆန္ဒပေးတယ်ဆိုတာအောက်တစ်ခုရှိတယ်เนาะကျွန်တော်လည်းစကားပြင်ခံနေတယ်ကျွန်တော်ဒီစကားကိုအခုပြောချင်းဒီကျွန်တော်နိုင်ငံရေးသမားတယောက်မြန်မာနိုင်ငံသားတယောက်နေကျွန်တော်ပြောချင်းဖြစ်တယ်ဆိုတော့အရင်ကကျွန်တော်ပြောချင်းပါတယ်ဟုတ်က
ဲ့အဲ
့တော့ကျွန်တော်ညီနဲ့အရင်ကညီနဲ့တိုင်းပဲကျွန်တော်ပြောပါမှာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာ
အဲ့တော့ဒီဟာကကျွန်တော်ပြောကြအောင်ညနိုင်ငံတကာဆန်ပဲကြည့်မယ်ဆိုလို့ရှိရင်လေနိုင်ငံတကာဆန်နေနဲ့ကမဲဆန်လာပေးခွင့်ဆိုတဲ့ဟာဒီနိုင်ငံသားများပေါ်မှာကလည်းဒါမဲဆန်လာပေးခွင့်ရှိရဲဆိုတာနိုင်ငံတော်တော်များများကမ္ဘာဒီမိုကရေစီထိတန်းနိုင်ငံတွေမှာလည်းရှိရဲအဲ့တော့ဒါကျွန်တော်ဟိုဘက်ဘယ်မှမလိုက်ပါဘူးအဲ့တော့ဒီအခြေအနေကြီးကလုံးလိုက်တဲ့အခြေအနေဟာနိုင်ငံကြီးရပြောမယ်ဆိုလို့ရှိရင်ရခိုင်ပြည်နယ်မှာရှိနေတဲ့ကြည်ငြိမ်မှုကိုသွားရမယ်အခြေအနေတစ်ခက်တစ်ခက်သဟဇာတ်ဖြစ်အောင်လုပ်ရမယ်အခြေအနေပုံပုံရှုပ်ထွေးလာနိုင်စရာအကြောင်းအရာတွေအများကြီးရှိတယ်ရှိတယ်လို့ရခိုင်တိုင်းသားများအနေနဲ့လည်းစိတ်ထဲမှာဘလို့မှအခြေအနေမှာမဟုတ်ဘူးဒါကျွန်တော်လုံးဝနားလည်တယ်အဲ့တော့နိုင်ငံသားဝိုက်ကတ်ဆိုင်တဲ့လူတွေနိုင်ငံသားပြီးတယ်ဆိုတဲ့ဟာရခိုင်တစ်ခုလည်းကျွန်တော်ကြည့်လို့မရအောင်တနိုင်ငံလုံးကိုလည်းကြည့်ရမှာဖြစ်တယ်ဆိုတော့အဲ့တော့ဒီဝိုက်ကတ်ကမဲပေးခွင့်ပေါ့လေ sorry ဝိုက်ကတ်ဆိုင်တဲ့လူတွေမဲပေးခွင့်ဆိုတာပေါ့မဲပေးခွင့်ဆိုတဲ့ဟာကတော့နိုင်ငံသားတယောက်ကတန်းတူညီမျှအခွင့်အရေးကိုပေါ်ထောင်ပေးလိုက်တယ်လို့ဖြစ်နေတယ်လို့မြင်တယ်။မပြောရဘူးလို့မပြောဘူး။နိုင်ငံသားဟုတ်မဟုတ်ဆိုတော့ကျွန်တော်တို့ခုနကနိုင်ငံသားဖြစ်ဦးမဖြစ်ဦးဆိုတဲ့အပေါ်မှာကျွန်တော်အများကြီးလုပ်သွားရမယ်လုပ်ငန်းစီဖြစ်ရှိပြီးတယ်။အဲ့ဖြစ်ဦးမဖြစ်ဦးဆိုတဲ့ဟာကိုဘာမှမရေရာမသိကြနဲ့ဒီလိုပြိပခါရရှုပ်ထွေးနေတဲ့အချိန်အခါမျိုးမှာဒီလိုဝိုက်ကတ်ကန်ဆောင်ထားတဲ့လူတွေကိုမဲဆန္ဒပေးလိုက်ခြင်းဟာတစ်ဖက်ကဝိုက်ကတ်ကမဲဆန္ဒပေးလိုက်တယ်ဆိုတာလည်းဘာအခွင့်အရေးမှရတာမဟုတ်ဘူးကျွန်တော်မြင်တာတစ်ဖက်ကလည်းဒီကြေညာဟာရှုပ်ထွေးလာနိုင်ကြရှိတယ်အဲ့တော့ကျွန်တော်အနေနဲ့ပြောမစင်တော့ကမ္ဘာဒီမိုကရေစီနိုင်ငံလေးရဲ့စံနဲ့ပဲကျွန်တော်ပြောပါမယ်နိုင်ငံသားကဒါလည်းမဲပေးပိုင်ခွင့်ရှိတဲ့အတွက်ကြောင့်မလို့မတင်မကျအခြေအနေပါမတင်မကျအခြေအနေမျိုးဖြစ်နေတဲ့အခြေအခါမျိုးမှာဒီဝိုက်ကတ်စတိုင်းနဲ့လူတွေကိုမဲပေးခွင့်ပေးခြင်းဒီပုံရိပ်ပုံရိပ်ရှုပ်ထွေးအောင်လုပ်လိုက်တာဖြစ်တယ်လို့ကျွန်တော်ထင်နေကြတော့တောင်ဘယ်နိုင်ငံမှာကျွန်တော်အဲ့လိုကြာခံမှုတုံတော့ကျွန်တော်မကြောက်ဘူးပေါ့ကျွန်တော်ဘူးကလည်းနည်းနည်းဖြစ်ဖြစ်ပါလိမ့်မယ်အဲ့ဒါတော့တဘာဝမကြောက်ဘူးလို့ကျွန်တော်မြင်ပါတယ်နိုင်ငံသားများကသာလင်နိုင်ငံပါနေထိုင်တဲ့လူမျိုးမရွေးဘာသာမရွေးနိုင်ငံသားတွေကသာလင်နိုင်ငံသားခွင့်ပြုရမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာခင်ဗျာကျေးဇူးတင်ပါတယ်
ဒီလောက်ပါပဲကျွန်တော်ဟုတ
်ဟုတ်ကဲ့ခင်ဗျာနောက်ကျွန်တော်ဒီအခုအတံမလူခင်အစံဖန်ယူခဲ့တဲ့အစံဖိုင်တစ်ခုလည်းဖွင့်ပြလိုပါတယ်အဲ့ဒီပုဂ္ဂိုလ်ကတော့ရခိုင်ပြည်နယ်အငင်းစားပညာရင်းမှုဆရာကြီးဥပသိန်းအပြော်ရန်သမိုင်းပညာရှင်သူဖြစ်တဲ့ဆရာကြီးဥပသိန်းရဲ့သူတို့ငယ်စဉ်တုန်းကတွေ့ကြုံခဲ့မှုရဲ့အတွေ့အကြုံကိုသူပြောပြထားတာဖြစ်ပါတယ်ခင်ဗျာ။နားဆင်ကြရပါစို့ခင်ဗျာ
။ဒီနေ့တောင်းတဲ့ရတညာအဖွဲ့ကမဲနိုင်တဲ့အခါအဲ့ဒီရတညာအဖွဲ့ကိုဟိုဖတ်သပလာအဖွဲ့ကအဲသွတ်တော်မှာအဲမုစလင်အမတ်တွေနဲ့ရှင်ပြိုင်ဂျီလို့မုစလင်အမတ်တွေဥဒိတော်မောင်တော်နေမှာမောင်တော်၂ယောက်ဥဒိတော်၂ယောက်အဒီအမတ်၄ယောက်ဥဒိတော်နေမှာနိုင်စိဂျင်းလို့ဟိုတခြားနိုင်ငံကအဲဘင်္ဂလီဒီကိုစားကြီးဆွေးနေပြီးတော့ဟိုကပြားတွေကျွန်တော်နောက်ကနေကပြပေါ့အဲ့ဒီကပြားတွေကိုဘုံမော်လို့ပြေးဆိုတော့အဒီမုစ်ဘင်္ဂလီဒီကပါဇပလာအဖွဲ့ကိုမေးတယ်လို့အဒီပါဇပလာမွှေမင်းသာသပလာအမတ်တွေကအဲ့ဒီနေနေနေမှာနိုင်သွားတယ်ကျွန်တော်ကြောက်ခုပါတယ်အဲ့ဒီအမတ်တွေကရတညာဖွဲ့ခိုင်းပြနေတောင်းတဲ့အခါလွတ်တော်ထဲမှာအဲ့ဒီသာသပလာမွှေမင်းအမတ်တွေကအမေကဆန့်နေတာကိုကျွန်တော်တို့ကိုယ်တိုင်ကြောက်သွားပွားတော့ကြောက်ခုပါတယ်အမဘုဒ္ဓရာမဘူဘောချောဆိုလို့ရှိရင်ခိုင်းပြနေပြည်လူမျိုးရဲ့အကြည့်ပြုံးဖြစ်တဲ့ပုံစံမျိုးဖြစ်တော်လိမ့်မယ် ကျွန်တော်ရခိုင်ပြည်နယ်ဆိုတာကိုလုံးလုံးမကြားခင်ဘူးဆိုပြီးတော့ဘုသူဆောင်အမအဘူးအဘူးဘောရှောက1959ခုပါလီမန်ရောက်တော့မှရတဲ့ညခေါင်းဆောင်အမဥပဒေနဲ့ပြင်းပြရဆိုအဲ့လိုကန့်ကွက်ဖူးတယ
်ဆရာကြီးအခုအဖြူရောင်ကပြကန်ဆောင်ထားတဲ့လူတွေကိုစနခိုင်ဘက်မှာမဲပေးခွင့်ပြုမဲ့ကိစ္စနဲ့ပတ်သက်လို့ဟောဆရာကြီးရဲ့မှတ်ချက်ကလေးကြားချင်ပါတယ်ခင်ဗျာ
အခုအဖြူရောင်ကပြတိုက်စားတဲ့လူတွေဟာကျွန်တော်မတော်စေခုကဒီခိုင်ချိုးပါတီကအဲ့ဒီနေနေနေမှာဘုဒ္ဓမောင်တော်နေနေနေမှာသူတို့ဒီခိုင်ချိုးပါတီမွတ်စလင်အမတ်တွေနေရစေခင်ကြီးကပေါ်နဲ့ဒီပြောင်ကပြကိုထုတ်ပြတယ်လို့ကျွန်တော်အဲ့လိုနားလည်ထားပါတယ်သူတို့နိုင်ငံသားဖြစ်တယ်မဖြစ်တယ်ဆိုတော့ရှင်းရှင်းနဲ့နိုင်ငံသားဥပဒေနဲ့စီစီပြီးမှဒီပြောင်ကပြကိုင်ကြီးမွတ်စလင်တွေဟာဘင်္ဂလီတွေဟာနိုင်ငံသားဟုတ်တယ်မဟုတ်တယ်ဆိုတော့သိနိုင်တယ်ဒီပါတီရဲ့ကျိုးစီးပွားအတွက်ဟာတမန်ကိုအဲ့ဒီပြောင်ကပြပါတီပြီးမေးရအောင်လုပ်ပြသဘောမျိုးဖြစ်နေပါတယ
်ဟုတ်ကဲ့အဲ့ဒါနေသာပြည်နယ်ပြည်ညာရေးမှူးဆရာကြီးဥပသိန်းရဲ့ပြောကြားချက်ဖြစ်ပါတယ်။ရခိုင်ပြည်နယ်အကြောင်းကိုပဲအဓိက highlight ပြောသွားတယ်ဆရာကြီးရဲ့အတွေ့အကြုံနဲ့ပြောသွားတယ်။အခုသောရရှင်တယောက်ကတော့ရခိုင်ပြည်နယ်မဟုတ်ဖက်နဲ့တခြားဒေသအကြောင်းပြောထားတာကိုကျွန်တော်ဖတ်ပြလိုပါတယ်။ White card ကင်ဆောင်သူများကိုမဲပေးခွင့်ပေးရခြင်းအကြောင်းရင်းရှင်းပါသည်။ဝပြည်နယ်နှင့်မိုင်းလားဒေသမှရှိတဲ့ပြည်ကြီးတရုတ်များကိုနိုင်ငံသားပေးဖို့စေချာကြောင်းမိစိန်ပြလိုက်ခြင်းဖြစ်ပါတယ်။ရှမ်းပြည်နယ်ကပါတီကောင်းဆောင်သူပြောခဲ့သလိုကချင်းပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းမှာတရားမဝင်လူဦးရေ12သိန်းတိုးနေပါတယ်။မေမျိုးမန္တလေးရန်ကုန်မှာလည်း15သိန်းလောက်လူမသိသူမသိနေထိုင်ပါတယ်။အဲ့ဒီလူတွေဟာတကယ်တော့ဘိန်းသထေးဘီလီယံနာကြီးများဖြစ်ပြီးငွေကိုရေလိုသုံးနိုင်သူများမြန်မာနိုင်ငံမှာတရားဝင်နိုင်ငံသားတွေဖြစ်သွားရင်မြန်မာတိုင်းရင်းသားအလုံးဟာဘိန်းဘီရင်တရုတ်နဲ့စစ်တပ်ပေါင်းစည်းထားတဲ့ဖက်စစ်အောက်မှာကျွန်းတပောက်ဖြစ်သွားနိုင်ပါတယ်။ဘာကြောင့်ဒီလိုဖြစ်ရသလဲဆိုတော့ဆိုပြီးတော့သူကအကြောင်းတွေနံပါတ်1နဲ့3ပေးထားပါရယ်အချင်းုံပြောရရင်တော့သူတို့ရဲ့ငွေအင်အားနဲ့ပောက်ပြီးတော့ဒါလက်ပေးပြီးတော့ယူထားတယ်သူတို့ရဲ့စီးရင်အားကလည်းကောင်းနေလို့စစ်တပ်တောင်မရှင်းနိုင်ဘူးလို့သူဆိုထားပါရယ်ဆိုတော့ဒါကြောင့်တရုတ်ကိုမတိုက်ပဲရခိုင်ဘက်ကိုစစ်မျက်နှာဖွင့်လိုက်တာပါတဲ့အဲ့ဒီတရုတ်ဘက်ကလူတွေကိုမဖမ်းဘဲနဲ့မလုပ်ဖဲနဲ့ရခိုင်တမျိုးသားလုံးလက်မခံနိုင်တဲ့အချက်ကိုဘာကြောင့်လုတာဆိုတာရခိုင်တွေကိုတော့ဘယ်လိုလှုပ်လှုပ်နိုင်အောင်ထိတ်နိုင်တယ်လို့တွေ့ထားပါရယ်ခင်ဗျာတိုင်းပြည်ကိုရောင်းစားတရုတ်ကျွန်ပြုတ်ခံရရေးပထမအဆင့်ဖြစ်ကြောင်းအားလုံးသဘောပေါက်ကြစေချင်ပါတယ်ခင်ဗျာဆိုပြီးတော့ပြပုဒ်ရာကိုရွှေမိုင်းဖြစ်ပါတယ်ကိုရွှေမိုင်းကလေလှိုင်းကိုပြပုဒ်ရဲ့စာပါခင်ဗျာကျွန်တော်ကာယံနဲ့ပြောပြီးတော့တရားကဗျာနဲ့ရေးသားထားတဲ့သောရရှင်တယောက်ရဲ့စာကိုလည်းကဗျာတို့လေးကိုလည်းကျွန်တော်ဖတ်ပြခြင်းပါတယ်တရားမှာစကားအသုံးနှုန်းကျမ်းလို့ကျွန်တော်စကားအစားထိုးပြောပြပါရစေခင်ဗျာတိုင်းလည်းလည်းဆွေးနွေးခန်းအစီအစဉ်ဆိုပြီးတော့သူရေးထားတဲ့ကဗျာကယာယီကိုဌာနီလုပ်မျိုးဖြုတ်ဖို့ကြံလူမျိုးเจ้าကိုထင်သလိုသွင်းမဲ့ဒင်းတို့အသံတိုင်းတပါဩဇာကံတော်လှန်ရလူတိုင်းနှကောင်းဝါရင်ဖြင့်နောင်များမှာအင်ရှင်ပြရမယ်ခွေးတဲ့မယိုင်းကြပြဆရာနာမည်လည်းကြည်ရပါအောင်မြမပြည်ဘွားပြောင်းပူစားတဲ့6ဦးသားရခင်ဗျာဟုတ်ကဲ့အဲ့ဒါသောရရှင်ရဲ့အမြင်အဘော်တွေဖြစ်ပါတယ်အခုအသံနဲ့ဆွေးနွေးထားတဲ့နောက်သောရရှင်တယောက်ကတော့
ပြောရမယ့်အချက်က2008ဖွဲ့စည်းပုံကိုအခြေခံဥပဒေအခန်း၈အပိုက်345ကကြီးမှာပြဋ္ဌာန်းဖော်ပြထားတဲ့မြန်မာနိုင်ငံသားအဖြစ်အကျိုးဝင်သူသည်မြန်မာနိုင်ငံတော်၏တိုင်းရင်းသားမိဘနှစ်ပါးမှမွေးဖွားသူဖြစ်ရမည်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီတိုင်းရင်းသားမိဘနှစ်ပါးဆိုတာကိုတော့အဓိပ္ပာယ်ဖွင့်ဆိုထားတာမတွေ့ရပါဘူး။ဒီတော့နိုင်ငံသားဆိုတဲ့အဓိပ္ပာယ်လဲမပြည်ပြင်းတော့ပဲလိုရာဆွဲယူဖြစ်နေပါတော့တယ်။ပိုဆိုတာကနိုင်ငံသားအဖြစ်တိတိကျကျမတတ်မှတ်ရသေးတဲ့ white card ကိုင်းဆောင်သူတွေကိုလွတ်တော်ထဲမှာအမတ်များအဖြစ်နေရာပေးထားတာဟာလဲအံ့ဩလောက်တဲ့လုတ်ပိုင်ခွင့်ရအာနာပိုင်အာနာရှင်များရဲ့လုတ်ရက်ပါပဲ
ဟုတ်ကဲ့ဥပဒေကြောင်းနဲ့ပတ်သက်ပြီးတော့နိုင်ငံသားကိစ္စမရှင်းမလင်းမှညာဆွေးနွေးတော့သူကဆွေးနွေးတဲ့ပုဂ္ဂိုလ်ကပြောတော့ပါတယ်ဒါပေမဲ့ဒီကိစ္စကိုစောစောကရှင်းနေကြီးဒေါ်အင်းနုစင်ကရှင်းပြပြီးဖြစ်ပါတယ်သောရရှင်ခင်ဗျာအခုကျွန်တော်ဖိတ်ခေါ်လို့ရသောရရှင်တို့ကကိုကျော်ဖြစ်ပါတယ်ဘူတထောင်ကကိုကျော်ဖြစ်ပါတယ်ကိုကျော်ရဲ့သဘောထားဆွေးနွေးပါခင်ဗျာ
ပြောပါတို့မြန်မာနိုင်ငံရဲ့ကောက်ဆောင်တွေပေါ့နော်အသူတို့ကိုမျက်စိတစ်ဆုံးကြည့်ဖို့အတွက်နင်းရေးသတိပေးချင်တာပါအဲ့မှာဥပမာကပြင်ပြနိုင်ငံပေါ့နော်ပြင်ပြနိုင်ငံဆိုတာကဒီဝင်လာတဲ့ဒီ immigrant တွေကိုအစ်တွေကိုညာအကောင်းဆုံးလက်ခံတာပါပဲဒါမှမဟုတ်နောက်ဆုံးကြတော့ပြီးခဲ့တဲ့လက အဲဆက်ပြီးဟဲ့တို့မဂ္ဂဇင်းသာလူတမှုပါညာဖြစ်တော့တယ်စဉ်းမြောက်ဆုံးတော့တယ်အဲအဲဆက်ပြီးဟဲ့တို့မဂ္ဂဇင်းကနေပြီးတော့ဒီဖျားသခင်ပါတဲ့ရုပ်ကြောင်စာရွက်ကိုစာအုပ်ကိုထည့်ထုတ်တယ်ထည့်ထုတ်လိုက်တဲ့အခါကျတော့မွတ်စင်ကောက်ဆောင်တယောက်ကပါပြောလေဆိုတော့ဒီပြည်နိုင်ငံဟာတဲ့ဒီခုဆိုလို့ရှိရင်တဲ့အမေရိကန်ကိုကြော်ပြီးတော့မွတ်စင်တွေရဲ့နံပါတ်1ရန်သူဖြစ်တော့ပါပြီဆိုပြီးတော့ဒါအတိအကျပြောတော့ရှိပါတယ်ဆိုတော့မွတ်စင်တွေကိုကောင်းမွန်တာလက်ခံတာမှန်တယ်သူ့ပဲမဲ့နောက်ဆုံးကျတော့ဒီကပတ်နံပါတ်1မွတ်စင်တွေရဲ့သူဖြစ်တော့ရဆိုအကြီးကတော့အဲ့မကောင်းပါဘူးဗျာဒီလိုရေကောက်ပွင့်နိုင်ဖို့အတွက်သူတို့ဟိုအဆောင်အတွေဆိုလို့ရှိရင်လည်းမြို့သားကြီးကိုတိစ္ဆာမဟုတ်ဘူးကျွန်တော်တို့ဒါသတိပေးရှင်ပါတယ်နောက်တော့ဒီလိုဥလုံးခက်ကဒါမြို့ကြီးဟာမြို့နယ်ဆက်တော့လုံးဝဆိုလို့ရှိရင်တော့နောက်နောက်ရေကောက်ပွင့်တွေမှာတော့ဒါနယ်လန်ထားဖို့ဆိုတော့စဉ်းစားပါမယ်လို့ကျွန်တော်အားလည်းပြောရှင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုကျော်ဘူထောင်ကိုကျော်ကျေးဇူးတင်ပါခင်ဗျာအာနောက်သောရရှင်တူကျွန်တော်တခွန်းပဲပြောပြရစေအဲ့ဟာကျောက်တော်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားဥသာစိန်ကသူရဲ့ဆွေးနွေးချက်ကိုအကျဉ်းကြီးပေးထားပါတယ်ကျွန်တော်ထူကြတဲ့စကားလုံးလေးကိုတင်ပြချင်ပါတယ်မြန်မာနိုင်ငံမှာတစ်ဖက်နိုင်ငံကဝင်လာတဲ့လူတွေဟာတိန်ထောင်မှာအင်ထောင်အများကြီးသူတို့ကဒါယူနိုင်တဲ့အတွက်ကြောင့်ပေါ့ဒေသခံတွေကတလင်းတမားစနစ်တိုးတိန်နဲ့သာသမီအနှံ့ငယ်ရှိတယ်သူတို့လူပိနဲ့နေချက်လာတယ်သူရဲ့အသုံးနှုန်းလူမှုရေးနေချက်မှုဒါ demographic imperialism ဆိုတဲ့စကားလေးသုံးထားပြီးပြောထားတာရှိရပါတယ်ဆိုတော့ကိုကျော်ပြောတာလည်းပဲဥရောပမှာလည်းပဲပါ Islamization of Europe ဒါ Germany တို့ဘာတို့ပြင်သစ်တော့ဟုတ်ပါတယ်ဒီဟာကိုစိုးရိမ်တဲ့လူရှိတယ်ဒါ conservative အုပ်စုတွေဖြစ်ပါတယ်ဆိုတော့ဒီအခြေအနေအားထက်သွင်းစဉ်းစားဖို့လိုအပ်တဲ့အခြေအနေဟုတ်ပါသလားမြန်မာနိုင်ငံအတွက်ကောကုမြားရဲ့သဘောထားကိုအဲ့မှာအချင်းပြန်ပြောပြပါလားခင်ဗျာတကီစားကို
ဒီလိုပြကျွန်တော်ပြောမယ် white card လို့ပြောလိုက်လို့ရှိရအောင်လို့ Muslim လို့ဘာဖြစ်လို့ပြင်းနေတာလဲကျွန်တော်နားမလဲ
ဟာ good
ဒါတော့အရင်ကပြောချင်တယ်ဟာအဲ့တော့သူတို့ကျွန်တော်တို့ပြောတာကနိုင်ငံတနိုင်ငံမှာလူမျိုးပေါင်းစုံဘာသာပေါင်းစုံနေတာအဲ့ဒီပုံမှာ white card နဲ့ Muslim ဆိုတဲ့အတွေ့အခေါ်မျိုးတော့ကျွန်တော်လက်ခံမှာမဟုတ်ဘူး။ဒါကျွန်တော်ပုံမှန်လေးလေးပဲပြောတာပါ။အဲ့တော့ white card တွေကိုမဲပေးခွင့်ပေးလိုက်တယ်ဆိုတော့နိုင်ငံသားအဖြစ်မရည်ရသေးတဲ့လူတွေကိုမဲပေးခွင့်ပေးလိုက်တယ်ဆိုတော့ principle ပုံမှာကျွန်တော်တို့စကားပြောနေတာလေ။သူကအဲ့တော့မရည်ရမတည်ကြသေးတဲ့နိုင်ငံသားအဖြစ်မရည်ရမတည်ကြတဲ့လူတွေကိုမဲပေးခွင့်ပေးတယ်ဆိုတော့ဘယ်နိုင်ငံမှကျွန်တော်မကြားဘူး။အဲ့တော့ကျွန်တော်နိုင်ငံသားတယောက်အနေနဲ့ကျွန်တော်ပြောချင်းဖြစ်တယ်။အဲ့ဒီနေရာမှာနိုင်ငံသားမဟုတ်တဲ့ဤသည့်ဘာသာဝင်ကိုမစုဒီလိုလူမျိုးကိုမဆိုဆိုတာကျွန်တော်တို့လက်ခံမှာမဟုတ်နိုင်ငံသားကနိုင်ငံသားလားပဲဥပမာအားဖြင့်ကျွန်တော်မေးကြရှိတယ်ပေါ့ဗျာပြောကြလည်းရှိပါတယ်ဥပမာအားဖြင့်ဒါဆိုပါလို့ဗျာအနောက်နိုင်ငံမှာသွားနေတယ်ကျွန်တော်မြန်မာလူမျိုးဗုဒ္ဓဘာသာဝင်တွေလည်းရှိတယ်အစ္စလာမ်ဘာသာဝင်တွေလည်းရှိတယ်မြန်မာပြည်ကသွားတဲ့လူများရှိတယ်အဲ့ဒီကနေမွေးလာတဲ့ကလေးတွေအဲ့နိုင်ငံသားတွေဖြစ်သွားပြီဒီလာပြီးတော့မှဆိုမြန်မာနိုင်ငံသားပါဆိုတော့ကျွန်တော်ပြင်းရောက်လေဒါဥပဒေကဥပဒေပဲသူကနိုင်ငံတစ်ခုမှာနယ်နိမိတ်စီချထားတယ်လူမျိုးတူလို့ပါတာတူလို့ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်ချင်းကပ်ဖြည့်ရှင်းလို့ရတဲ့တက္ကသိုလ်မျိုးမဟုတ်ဘူးလို့ကျွန်တော်မြင်တယ်။အဲ့ဒီလိုပဲဒီ fight ကတက္ကသိုလ်ကျွန်တော်ဆိုးဆိုးပြောသွားပြီပေါ့အားလုံးရဲ့အမြင်မှာဘယ်လိုထင်လဲဆိုတော့ fight ကညီနာချင်းအစ္စလာမ်ဘာသာလို့ထင်မှားပါမှာပေါ့အဲ့ဒါတော့ဘာလို့လဲမြန်မာပြည်သားနိုင်ငံသားဖြစ်ဖြစ်အစ္စလာမ်ဘာသာဝင်တွေအများကြီးရှိသေးတယ်လေ။အ
ဲ့
တော့ကျွန်တော်တို့ပြောချင်တာကဒါရှုပ်ခဲကုန်ပြီခုကအခုကတိုင်းပြည်ရဲ့အခြေအနေကိုပုံပြီးရှုပ်ခဲပြီးပြည်ပခါတွေပုံပြီးတိုးပွားလာအောင်လုတ်လိုက်တဲ့သုံးချက်ချက်ကြီးချက်လေးကိုကျွန်တော်ဝင်ပြောနေတာအဲ့ဒီကိစ္စလေအဲ့တော့ကျွန်တော်ဖြစ်စီတင်တာဗျာနိုင်ငံသားမှန်လေနိုင်ငံသားကသာလေလေပေးပိုင်ခွင့်ဆန္ဒရှိတယ်လေပေးခွင့်ဆန္ဒပေးခွင့်ရှိတယ်ဆိုတော့အပေါ်မှာပဲကျွန်တော်ရက်တီပါဖြစ်တယ်ဒီနေရာမှာဘာသာလူမျိုးဘယ်သူမှရှိမှာမဟုတ်ဘူးဒါချင်းချင်းနဲ့ပုံမှန်လေးလည်းပြောတာပဲဟုတ
်ဟုတ်ကဲ့ခင်ဗျာတင်နာကောင်းတဲ့မှတ်ချက်ဖြစ်ပါတယ်ကျေးဇူးတင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဒေါ်အီနုဆိုင်ရဲ့နောက်ဆုံးမှတ်ချက်လေးကြားချင်ပါတယ
်ဖိုက်ကက်ပေးထားတဲ့၅သိန်းကျော်ရှိတဲ့ဒီနေ့တစ်ခုကရခိုင်သူတယောက်အနေနဲ့ရခိုင်ပြည်သူတယောက်အနေနဲ့ဆိုတော့ဒီနေ့ပြည်စဲ2008ဖန်စီဖို့အရာဆိုပုံမှန်9ကကြီးခွဲခန့်နေပုံမှန်54လို့မှဆိုဒီနေ့တိုင်းတွေရဲ့နေနမိတ်တွေနာမည်တွေကိုအဲ့ဒီနိုင်ငံသားတွေရဲ့ဆန္ဒကိုရယူပြီးတော့ပြောင်းလဲနိုင်တယ်ဝန်ကြီးချုပ်ကဆောက်ခတ်တင်ပြပြီးတော့သမ္မတကလိုအပ်တယ်လို့လုံနိုင်တယ်ဆိုတော့ပုံမှန်ကြီးချိနေလို့နိုင်ငံသားမဟုတ်ဘဲနဲ့နိုင်ငံသားနဲ့ဒဲလူနေသေးခွင့်တစ်ဆင့်အခုဆိုရင်ဒီဥပဒေကျန်ကိုပြုတ်လိုက်တယ်ဆိုတာကကျမတို့ရခိုင်တွေအနေနဲ့တစ်ချိန်လုံးကိုကြောမလုံးဘဲနဲ့ဘယ်အချိန်များငါတို့ရခိုင်ပြည်နယ်ဟာနာမည်ပြောင်းသွားမလဲနေနမိတ်ပြောင်းသွားမလဲလို့ကြောချက်နေရတယ်ဆိုရင်တော့ကပေါ်နေရတယ်အစ်ကိုတော့ကျမတို့ကြုံတွေ့နေရပါတယ်လို့ကျမပြောချင်ပ
ါဟုတ်ကဲ့တော်ရင်သူစင်ခင်ဗျာအထူးကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးရတဲ့ကျန်တဲ့ပုဂ္ဂိုလ်တွေအားလုံးနားဆင်နေသောရရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဥကျော်စန္ဒာဆွေးနွေးတင်ဆက်တဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာကျွန်တော်တို့ VOA က မြန်မာပိုင်းအစီအစဉ်ကနေတရိုက်လေလိုင်းဆွေးနွေးခန်းတွေကိုတပတ်မှနှစ်ခါအင်္ဂါညနဲ့စနေညတွေမှာဆွေးနွေးတင်ဆက်နေကြတာဖြစ်ပါတယ်။လာမယ့်အင်္ဂါညမှာရော VOA တရိုက်လေလိုင်းအစီအစဉ်ကနေဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာအသိပေးပါစေ။
တော်တော်ရှင်များရှင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးမှာအဓိကအကျဆုံးဖြစ်တဲ့ပညာရေးစနစ်နိုင်ငံတကာအဆင့်မီအောင်ဘယ်လိုလှုပ်ဆောင်သင့်ပါသလဲပညာရှင်တွေနဲ့အကျောင်းသားတွေကချိုးယွင်းချက်တွေရှိနေတယ်လို့ထောက်ပြနေတဲ့လက်ရှိပညာရေးဥပဒေကိုခြေတက်ဆန္ဒပြနေကြတဲ့အကျောင်းသားတွေဟာဒီကိစ္စကိုအကြောင်းပြပြီးစူပမှုတွေဖြစ်အောင်လှုပ်ဆောင်နေတယ်နောက်ွယ်ကကြိုးကင်သူတွေရှိနေတယ်ဆိုတဲ့အစိုးရရဲ့ပြောဆိုမှုတွေပေါ်တော်ရရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ထံချုပ်တင်ဆက်သွယ်နိုင်ကြပါတယ်။ကျမတို့ရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီး first နံပါတ်ကတော့1-239-382-555ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကို MP3 အသံဖိုင်နဲ့ဖြစ်စေ၊ email နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရနိုင်ပါတယ်။အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။လာမယ့်အင်္ဂါညတရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဒီတဲ့ချင်းတောင်းညင်နေဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့မိမိတို့ဒေတာတွင်းမှာဖြစ်ပျက်နေတဲ့မတရားမှုတွေကိုတင်ကြားခြင်းနဲ့ဆိုရင်စာလိုက်ကတစ်ဆင့်စာရေးသားနိုင်ပါတယ်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးပဲဖြစ်ပါတယ်ခင်ဗျာ VOA ကိုဓာတ်ရိုက်ဖုန်းနဲ့ဆက်သွယ်ခြင်းရင်ဖုန်းနံပါတ်က1-239-382-555ဖြစ်ပါတယ်ခင်ဗျာVOA ရဲ့တင်းငွေညနေခင်6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကိုလိုင်းလွင့်ပြီးတာ16925တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခုတော့နိုင်ငံတကာသတင်းချင်းညွတ်ကိုကုကြော့ကြော့သိန်းကတင်ဆက်ပါမယ
်ယူကရိန်းရှိဘင်္ဂတိုက်ပွဲတွေဆုံးသက်စီဖို့ပြင်သစ်ဂျာမန်ပူးတွဲရေးဆွဲတဲ့အစီအစဉ်ဟာမအောင်မြင်ခဲ့တဲ့စက်တင်ဘာလကပြည့်ရသဘောတူညီချက်ပေါ်အခြေခံထားတာဖြစ်ပေမဲ့အချိန်တမတ်ချက်ဆန်ရပူပြီးအသေးစိတ်တွေပါဝင်တယ်လို့အမေရိကန်နိုင်ငံကြီးဌာနကပြောပါတယ်။ခွာခြားချက်ကတော့ဘယ်လူအကောင့်ထဲပေါ်မဲဆိုတာနဲ့အချိန်ကာလပိုင်းအစီအစဉ်တွေပူပြီးအသေးစိတ်ပါဝင်ပေမဲ့ Minsk သဘောတူညီချက်နဲ့ကြေကြေပြတ်ပြတ်ကိုက်ညီတယ်လို့စနေနေ့က Munich မြို့မှာကျင်းပတဲ့နိုင်ငံကလူမျိုးရင်းဆိုင်ရာညီလာခံတစ်ခုအတွင်းအမေရိကန်နိုင်ငံကြီးဌာနအကြီးအကဲတာဝန်ရှိသူတူကသတင်းတောက်တွေကိုပြောတာပါ။ဂျော်ဒန်နိုင်ငံရဲ့လေကြောင်းစစ်စင်ရေးတွေကနေ IS Islam စစ်သွေးကြော်တွေဖန်ထားတဲ့အမေရိကန်တစားခံတူတည်ဆုံရတယ်လို့ပြောကြားချက်တွေနဲ့ပတ်သက်ပြီးအခုချိန်အထိအတည်မပြုနိုင်သေးချိန်မှာပဲဂျော်ဒန်နိုင်ငံကတက်တက်မြောက်နေအဖြစ် IS စစ်သွေးကြော်တွေကိုပြင်ပထားပြီးစနေနေ့မှာလည်း Jet တိုက်လေယာဉ်တွေနဲ့တိုက်ခိုက်ပါတယ်။ Syria မှာဒီဇင်ဘာလကတည်းကဖန်ခံထားရတဲ့ဂျော်ဒန်တိုက်လေယာဉ်မှုကို IS Islam စစ်သွေးကြော်တွေတက်ဖြတ်ခဲ့တဲ့အတွက်လက်စားချေတဲ့အနေနဲ့ဂျော်ဒန်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ပြီးတော့တုံ့ပြန်တာဖြစ်ပါတယ်။ယီမန်နိုင်ငံမှာရှီးယားသဘုံတွေကနိုင်ငံအာဏာရယူလိုက်တဲ့ပေါ်ထောင်ပေါင်းများစွာသောယီမန်နိုင်ငံသားတွေလမ်းမော်ထွက်ဆန္ဒပြကြတာနဲ့အမျှအိမ်နီးချင်းပင်လယ်ကွေ့နိုင်ငံတွေကလည်းအာဏာသိမ်းမှုတစ်ခုအဖြစ်စနေနေ့မှာပြစ်တင်ရှုတ်ချကြပါတယ်။ကင်ညာနိုင်ငံနိုင်ရိုဘီမြို့တော်မှာစနေနေ့မနေ့အစောပိုင်းကလွှတ်တော်မတူတနက်နေ့အပြစ်သက်တာခံခဲ့ရပြီးသူ့ရဲ့ကိုယ်ရံတော်နှစ်ယောက်အပြင်ကားမောင်းသမားပါအသက်ခံရပါတယ်။မြောက်ကိုရီးယားနိုင်ငံဟာပြစ်မှတ်ကိုအတိအကျထိမှန်အောင်ပြစ်ခတ်နိုင်တဲ့သင်းမောဖြက်ပဲ့ထင်းဒုံးကျည်အသစ်တစ်စင်းကိုဆန့်သက်လိုက်တယ်လို့မြောက်ကိုရီးယားနိုင်ငံမှတင်းဌာနကစနေနေ့မှာကြေညာပါတယ်။တောင်ကိုရီးယားနဲ့အမေရိကန်ပူးတဲ့စီးရီးလေးတင်မှုမဆခင်မှာပဲအခုလိုဒုံးကျည်ပြစ်လို့ဆန်းသက်တာပါဒီစီးရီးလေးတင်မှုကိုမြောက်ကိုရီးယားကပြစ်တင်ဝေဖန်ထားတာပါဒုံးကျည်ပြစ်ခတ်ဆန်းသက်တဲ့နေ့ရက်တမမဟုတ်နေရာကိုနိုင်ငံပိုင်သတင်းဌာနကမပြောဘဲခေါင်းဆောင်ကင်ဂျွန်အန်ကြီးစုခဲ့တယ်လို့ဖော်ပြပါတယ်ထိုက်ချင်းပြစ်ဒုံးကျည်ဟာရုရှားကထုတ်တဲ့လက်နက်တမျိုးနဲ့ဆင်တူပုံရတယ်လို့သတင်းဌာနတွေကမေးမြန်းတဲ့ကြွမ်းကျင်သူတွေကပြောပါတယ်ရုရှားလိုဒုံးကျည်ဟာပင်လယ်ရေမျက်နှာပြင်အထက်မီတာနည်းငယ်ကနေအင်တန်မြန်နဲ့နှုတ်နဲ့ကပ်ပြန်နိုင်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအချင်းချင်းကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန္နနာချမ်းဖြစ်ပြီးအတန်းထွင်းအင်ဂျင်နီယာကတော့ဇူဘဲအယ်ထရက်ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါတင်းငွေနေမနေ့6:00-9:00အထိထုတ်လွှင့်ခဲ့တဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ30-40-48-50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သတင်းရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ
Thank you.
This program has come to you from the Voice of America, Washington.